Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံရဲ့2022ခုနှစ်နိုဝင်ဘာလ18ရက်ဗုဒ္ဓဘူးနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်တင်ဆက်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါVOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်လင်းဦးပါ။သတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူပြောပြပေးမှာပါ။ဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့တရုတ်သမ္မတရှီကျင်းပင်နဲ့အွန်လိုင်းတွေ့ဆုံရမှာပုံမှန်လင်းလင်းဆွေးနွေးခွင့်ရတဲ့အတွက်သမ္မတပါရီတင်ကကြိုဆိုလိုက်တဲ့သတင်းမြန်မာနိုင်ငံမှာ6လနီးပါးထင်းထင်းခံရပြီးတဲ့နောက်ပြန်လွတ်လာတဲ့အမေရိကန်သတင်းသမားဒန်နီဖက်စတာအမေရိကန်ကိုပြန်ရောက်လာတဲ့သတင်းစရီပါဝင်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်
။ကောင်းပါပြီရှင်။အမေရိကန်သတင်းသမားဒန်နီဖက်စတာကိုစစ်ကောင်စီကလွှတ်ပေးလိုက်တဲ့အကြောင်းရင်းထဲမှာမြန်မာစစ်ကောင်ဆောင်နဲ့သူဒီနှစ်ဦးကြားမှာအပြန်အလှန်ယုံကြည်တဲ့ဆက်ဆံရေးကြောင့်ဖြစ်တယ်လို့အမေရိကန်တန်တမန်ဟောင်းဘီလ်ရစ်ချတ်ဆန်ကပြောကြားလိုက်ပါတယ်
။ I think there was a certain amount of trust.between myself and the commanding general
ဒါကတော့နောက်ပိုင်းမှာအပြည့်အစုံတင်ပြဖို့ရှိပါတယ်တခါတရုတ်အထူးတန်တမန်စွန်ကော်ရှန်ရဲ့မြမခီးစင်ပေါ်တုံသက်ချက်တချို့ကိုလည်းနားဆင်ရမှာပါဒါအပြင်မင်းညကရန်ကုန်မြို့အမေရိကန်တန်အမတ်ကြီးနေအိမ်အနီးအနားမှာဘုံနှလုံးပေါက်ကွဲခဲ့တဲ့အခြေအနေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဆွေးနွေးကန်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတ်တင်ကြီးထိုက်တို့ကတင်ဆက်မှာပါရှင်
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသမ္မတတာဝန်ယူပြီးပထမဆုံးအကြိမ်ဖြစ်တရုတ်သမ္မတရှီကျင်းပင်နဲ့တူးချင်းဆွေးနွေးရမှာလူခွင့်ရေးစီးပွားရေးပြိုင်ဆိုင်မှုတွေနဲ့ထိုင်ဝမ်ကျွန်းအရေးပေါ်ဝင်ကိစ္စတော်တော်များကိုအမြင့်ကျယ်ပြုံးပွင့်လင်းလင်းဆွေးနွေးခွင့်ရတဲ့အတွက်သမ္မတဂျိုးဘိုင်ဒန်ကကြိုဆိုလိုက်တဲ့အကြောင်းအင်ဗီရိုကပြောလိုက်ပါတယ်အမေရိကန်ရဲ့အကျိုးစီးပွားရေးစံတမ်းမှုတွေနဲ့27ရာစုခေတ်မှာပွင့်လင်းလွတ်လပ်ပြီးမြတ်တရတဲ့နိုင်ငံတကာစနစ်တရအတွက်စီမံစည်းကမ်းတွေပေါ်ပေါ်ရေးမဟာမိတ်တွေမိဘတွေနဲ့အတူဆက်လက်ရပ်တည်သွားမှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကအလေးထားပြောကြားခဲ့တယ်လို့လည်း3နာရီကြာကြာအွန်လိုင်းတက်တီဆွေးနွေးပွဲပြီးအင်္ဂါနေ့စောပိုင်းအင်ဗီရိုထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါအမေရိကန်ပြည်ထောင်စုမှာအကြီးအကျယ်ရင်းနှီးမြှုပ်နှံမှုဦးစားပေးဆောင်ရွက်နေတဲ့ချိန်ထဲမှာပဲပြည်ပမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းမဟာမိတ်တွေမိဘတွေနဲ့လက်တွဲရင်ဆိုင်မှုအလေးထားပြောခဲ့တယ်လို့လည်းအင်ဗီရိုကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းထိုင်ဝမ်ကျွန်းကာဝေးရေးအတွက်အရင်ကလောက်ပြင်းပြင်းထန်ထန်ပြောတာမျိုးတော့မတွေ့ရပါဘူး။တရုတ်နိုင်ငံတပြည်တော်စနစ်ကိုအမေရိကန်ကအားပေးပြီးထိုင်ဝမ်ကျွန်းလွတ်လပ်ရေးကိုဆန့်ကျင်ကြောင်းတစ်ချိန်ထဲမှာပဲလက်ရှိအခြေအနေကိုပြောင်းလဲဖို့ဒေသတွင်းမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေကိုထိခိုက်စေမဲ့တစ်ဖက်သက်အတင်းအကျပ်ဆောင်ရွက်မှုမျိုးတွေကိုအပြင်းထန်ဆန့်ကျင်ကြောင်းအင်ဗီရိုထုတ်ပြန်ခြင်းမှာဖော်ပြထားတာပါ။ခေါင်းဆောင်နှုတ်ဆွေးနွေးမှုဟာကြိုတင်ခန့်မှန်းထားတဲ့အချိန်ပိုကြာခဲ့ပြီး၃နာရီခွဲကြာနှစ်ချိန်ခွဲဆွေးနွေးခဲ့တဲ့အကြောင်းလဲအမေရိကန်အစိုးရအစိုးရချက်တူကပြောဆိုထားပါတယ်
။ COVID-19 ဖြစ်ပွားမှုအခြေအနေအရပိတ်ထားခဲ့ရတဲ့အမေရိကန်ကနေဒါနေဆက်ဖြတ်တန်းတော်လာခွင့်ပြန်လည်ဖွင့်လှစ်နိုင်ခဲ့ပြီးသတင်းပတ်အနေငယ်အကြားဒီသတင်းပတ်အတွင်းမှာပဲကနေဒါဝန်ကြီးချုပ် Justin Trudeau လဲအမေရိကန်ပြည်ထောင်စု Washington ကိုလာရောက်ပြီး2016ခုနှစ်နောက်ပိုင်းပထမဆုံးချင်းပမဲ့အမေရိကန်ကနေဒါနဲ့ Mexico သုံးနိုင်ငံထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ကနေဒါအစိုးရအတွက်ကြက်ရိုက်စေတဲ့ပြန်ပြင်းမဲ့စွန့်ရင်အရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဆောင်ရွက်ချက်တွေဟာလာမယ့်ကြာသပတေးနေ့မျက်နှာချင်းဆိုင်တွေ့ဆုံပွဲအတွင်းကနေဒါကိုယ်စားလှယ်အဖွဲ့ဘက်ကအဓိကထားဆွေးနွေးမယ့်အလားအလာရှိပါတယ်။ကနေဒါဝန်ကြီးချုပ်ထရူဒူရဲ့ Liberal Party ဦးဆောင်တဲ့ညွန့်ပေါင်းအစိုးရအနေနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအမေရိကန်သမ္မတဘိုင်ဒန်နဲ့ပုံမှန်အဖြစ်တသဘောတည်းရှိပါတယ်။ဒါပေမဲ့လည်းကနေဒါအနောက်ပိုင်းကနေအမေရိကန်ပြည်ထောင်စု Texas ပြည်နယ်ကရေနံကျက်ဆက်ယုံနေထံကိုဒေါ်လာ3000ထောင်ချီတန်ဖိုးရှိတဲ့ရေနံစိမ်းတည်ယူပို့ဆောင်ရေးလုပ်မဲ့ Keystone XL pipeline ကိုအမေရိကန်သမ္မတဘိုင်ဒန်ဘက်ကပယ်ဖျက်လိုက်တာလို့ကိစ္စတချို့မှာတော့ကနေဒါရဲ့စီးပွားရေးကိုထိခိုက်စေတာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံမှာ6လနီးပါးထင်းထင်းခံခဲ့ရပြီးနောက်ပြန်လွတ်လာခဲ့တဲ့အမေရိကန်သတင်းသမားဒန်နီဖန်စတာအင်္ဂါနေ့ကပဲအမေရိကန်ကိုပြန်ရောက်လာပါတယ
်။ So I'm going to take time to celebrate and to spend time with my family.
မိသားစုနဲ့ပြေပပတူနေပါအောင်မယ်ပြီးရင်တော့ တရင်သမားတွေသာမကပါဘူးမြန်မာနိုင်ငံနဲ့တခြားဒေသတွေကနိုင်ငံရေးအကျဉ်းသားတွေအရေးအာရုံစိုက်ဆောင်ရွက်သွားမှာဖြစ်ပါတယ်လို့နယူးယောက်မြို့ကိုအင်္ဂါနေ့ကလေကြောင်းနဲ့ရောက်လာတဲ့ဖန်စတာတင်းတော်တွေကိုပြောလိုက်တာပါဖန်စတာကတော့ပြီးခဲ့တဲ့တရင်ပတ်တင်မှာပဲ2017နှစ်စီရင်ချက်ချခဲ့ပေမဲ့ကလသမဂဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းလည်းဖြစ်လွတ်တော်အမတ်ဟောင်းလည်းဖြစ်တဲ့ဘေရစ်ချစ်စင်ရဲ့စစ်ဆန်ညှိနှိုင်းမှုနဲ့တင်းလာနေ့ကပဲမြန်မာအာဏာပိုင်တွေပြန်လွတ်ပေးလိုက်တာပါတရင်သမားတွေကအချက်လက်မှန်တွေဖော်ပြတဲ့အခါအစိုးရရဲ့မကြင်မနက်ဖြစ်လေရှိတဲ့အတွက်အန်ဒီရဲ့များတာကြောင့်အထူးကာဝယ်ဆောက်ရှောက်ဖို့လိုတယ်လို့လဲဖန်စတာနဲ့အတူအင်္ဂါနေ့ကနယူးယောက်ကိုရောက်လာတဲ့တန်တမောင်းရစ်ချစ်စင်က VOE ကိုပြောခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံခဲ့ရသူတွေကအမေရိကန်နိုင်ငံသားတွေပြန်လည်လွတ်မြောက်လာတာဒါဒုတိယမြောက်ဖြစ်ပါတယ်မြန်မာအမေရိကန်သတင်းသမားကိုနေသမောင်းကတော့သူ့ရဲ့ရန်ကုန်မြို့ကကမာရွတ်မီဒီယာရုံးကိုလူညိုရေးတပ်ဖွဲ့တွေမတ်လာတဲ့စီးနင်းရှာဖွေရေးမှာဖမ်းဆီးခဲ့ပြီးနောက်3လကျော်အကြာမှာပြန်လွတ်ပေးခဲ့တာပါအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကတော့သတင်းသမားတွေပါဝင်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေကိုပြန်လွတ်ဖို့ဖိအားပေးတောင်းဆိုနေတာဖြစ်ပါတယ်
။မွတ်စလင်တွေအပေါ်ဘာသာရေးအရာတိုက်ခိုက်မှုတွေဟာရဲတပ်ဖွဲ့အစိုးရအစီရင်ခံချက်ထက်ပိုပြီးတော့ဆိုးရွားကြောင်း Twitter လူမှုကွန်ရက်မှာရေးသားခဲ့ကြပြီးတဲ့နောက်လူမှုအတွင်းအကြမ်းဖက်မှုတွေပေါ်ပေါက်အောင်လှုံ့ဆော်မှုဆွဲချက်တွေနဲ့ပြီးခဲ့တဲ့သတင်းဘက်ကုံတွင်ဖမ်းဆီးခံခဲ့ရတဲ့အိန္ဒိယသတင်းသမားနှစ်ဦးကိုနိုင်ငံအရှိမြောက်ပိုင်းပြည်နယ်ထရီပူရရဲ့တရားရုံးတစ်ခုကအမကန်ပေးလိုက်ပါတယ်။ပြီးခဲ့တဲ့လကလူနည်းစုမွတ်စလင်တွေတိုက်ခိုက်ခံခဲ့ရတဲ့ပြည်နယ်တွင်းကဘာသာရေးတင်းမာမှုတွေကိုဆာမီယာရီဒါဟီကေဆာကူနီယာနဲ့ဆွာနာဂျဟာတို့သတင်းရေးသားခဲ့ကြတာပါ။အနည်းဆုံးဗလီတစ်ခုမွတ်စလင်တွေပိုင်ဆိုင်တဲ့ဈေးဆိုင်အတော်များများနဲ့အိမ်တွေဖျက်ဆီးခံရကြောင်းတီးဆုံးမှုမရှိကြောင်းရဲတပ်ဖွဲ့ကပြောပါတယ်အိန္ဒိယနိုင်ငံ Triple R ပြည်နယ်တွင်တိုက်ခိုက်မှုဟာဆိုရင်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအောက်တိုဘာလအစောပိုင်းတုန်းကဟိန္ဒူတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုကိုလက်တုံပြန်ဆောင်ရွက်တာလို့လည်းရှုမြင်ကြပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ဖြစ်တဲ့ Triple R ပြည်နယ်မှာနေထိုင်သူလူဦးရေ၄သန်းနီးပါးမှာမွတ်စလင်က900ခန့်နှုန်းလောက်ပဲရှိပါတယ်သတင်းထောက်တွေကိုစုံစမ်းစစ်ဆေးဖို့အတွက်ထိမ့်သိမ်းထားဖို့မလိုအပ်ကြောင်းဒီလိုထိမ့်သိမ်းမှုဟာသူတို့ရဲ့ပုံကိုယ်ရေးလွတ်လပ်ခွင့်ကိုချိုးဖောက်ရာရောက်မဲ့အကြောင်းတရားသူကြီးကပြောဆိုပြီးတနင်္လာနေ့မှာသတင်းထောက်တွေကိုတရားရုံးကအမှတ်ခံပေးလိုက်တာဖြစ်တယ်လို့သတင်းထောက်တွေရဲ့ရှင်းလင်းကအင်ကာနေ့မှာပြောပါရရှင
် VOA American နဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383လိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလှိုင်းနှက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်မြန်မာပိုင်းစီစဉ်ရဲ့ဗထုနေမနခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘယ်လာရုစ်နယ်စပ်မှာရွှေပြောင်းဝင်ရောက်သူတွေကကြောက်ခဲရင်နဲ့ပြစ်ပေါက်တက်ခတ်မှုတွေကြောင့်မိသက်ရေဖက်တင်နဲ့လူစုခွဲရတဲ့အကြောင်းပိုလန်နယ်ခြားဆောင်တပ်ကပြောဆိုလိုက်ပါတယ်ပိုလန်နဲ့ဂျာဆောင်တက်ရဲ့ Twitter လူမှုကွန်ရက်မှာအင်္ဂါနေ့ကဖော်ပြတဲ့ဗီဒီယိုမှတ်တမ်းမှာတော့ Belarus နယ်စပ်ဘက်ကအေးရန်အောက်မှာယာယီတဲတွေနဲ့ခုလုံနေတဲ့ရွှေပြောင်းဝင်ရောက်သူတွေဘက်ကိုမိသက်ရေပတ်တွေနဲ့ပက်ပြန်းနေတာတွေ့ရပါတယ်ပိုလန်ရဲ့တပ်ဖွဲ့ဝင်တို့ကလည်းအရာဝတ္ထုတစ်ခုနဲ့ပြစ်ပေါက်ခံရတာကြောင့်ဥက္ကဋ္ဌမှာအပြင်းထန်ဒဏ်ရာရပြီးအရေးပေါ်ကားနဲ့စီးရုံကိုပို့လိုက်ရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ပိုလန်ကဝဲဝန်ကြီးဌာနကတော့လူညိုရေးတပ်ဖွဲ့ဝင်တွေကိုကြောက်ခဲတွေတခြားပစ္စည်းတွေနဲ့ပြစ်ပေါက်ခံရတဲ့အကြောင်းပြောပါတယ်နယ်စပ်မှာကာထားတဲ့တန်ဆူရိုးကိုလည်း Belarus တပ်ဖွဲ့တွေကဖြည့်ဆည်းဖို့ကြိုးစားခဲ့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ပြည်ထောင်ဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းမှာတော့ရွှေပြောင်းဝင်ရောက်သူတွေတန်ဆူရိုးကာယံတွေကိုဖယ်ရှားဖို့ကြိုးစားကြတာတွေ့ခဲ့ရတာပါပိုလန်နိုင်ငံကအရေးပေါ်အခြေအနေကြီးညာထားတာကြောင့်သတင်းမီဒီယာတွေလူခွင့်ရေးလှုပ်ရှားသူတွေနေဆက်တွေသားကိုမတော်နိုင်ကြတာကြောင့်တင်းမာမှုအခြေအနေနဲ့ပတ်သက်လို့တီးခြားအတည်ပြုနိုင်မှုလည်းခက်ခဲနေတာဖြစ်ပါတယ
်အာကာတာထဲမှာအပျက်စီးအပိုင်းအစား1500ကျော်ဖြစ်စေခဲ့တဲ့လက်နက်စမ်းသပ်မှုလုပ်ခဲ့တာဟာနိုင်ငံတကာအာကာတာစခန်းမှာရှိတဲ့အာကာတာရင်မှုတွေကိုအန်ဒီရဖြစ်စေတဲ့ဆိုတဲ့ဆွဆွဲချက်တွေကိုရုရှားတာဝန်ရှိသူတွေကအင်ကာနီမှာညင်းဆိုပါတယ်ရုရှားကဒုံးကျည်တစ်စင်းပါတဲ့ဂျိုဒုအဟောင်းတလုံးကိုဖျက်ဆီးခဲ့တာဟာမစင်မချင်းတာဝန်မဲ့တဲ့ဖောက်ခွဲမှုဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကတနင်္လာနေ့မှာစွပ်စွဲခဲ့တာပါဒီအပျက်စီးအပိုင်းစားတွေကြောင့်ဂျိုဘတ်လန်မှာတနအီကိုမိုင်18500နဲ့လဲပတ်နေတဲ့နိုင်ငံတကာအာကာသစခန်းကိုထိခိုက်ပျက်စီးဈေးနိုင်ပါတယ်အခုဆိုရင်အာကာသရင်မှုတွေဟာ ပုံမှန်အခြေအနေထက်လေးစားပိုပြီး NDA ပိုများလာတယ်လို့အမေရိကန်အကသသိပ္ပံအေဂျင်စီ NASA ရဲ့အုပ်ချုပ်ရေးမှူး Bill Nelson က AP သတင်းအေဂျင်စီကိုပြောဆိုထားပါတယ်ရှင
်။ Ethiopia နိုင်ငံမျိုးကြီးတွေမှာ Tigray လူမျိုးစုအများစုပါဝင်ပြီးခဲ့တဲ့သတင်းပတ်အတွင်းဖမ်းဆီးခံရသူ1000လောက်ရှိတဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ Tigray ဒေသပြည်သူ့လူမျိုးရေးတပ် TPLF အပါအဝင်လက်နက်ကင်ဖွဲ့တွေနဲ့အစိုးရတပ်တွေတက်ခိုက်နေတာတနည်းပြည့်တဲ့နိုဝင်ဘာလ2ရက်နေ့မှာပဲအစိုးရကနိုင်ငံမှာအရေးပေါ်ခြေနေညင်ညာထားတာပါ။6လတန်းရှိတဲ့အရေးပေါ်ခြေနေရမတင်ငါသူတွေကိုတရားရုံးအမိန့်မလို့ပဲဖမ်းဆီးထိန်းသိမ်းဝင်ရှိသလိုဝရမ်းမပါပဲရှာဖွေဖမ်းဆီးဝင်ရှိပါတယ်။ပြည်ထောင်စုတရင်ဘက်အတွင်းအ ਨੇ ဆုံးလူ1000ဖမ်းဆီးခံရတယ်လို့ခန့်မှန်းထားပြီးအရေးအတွက်ဟာဒီထက်ပိုများတယ်လို့ခန့်မှန်းမှုတွေလည်းရှိနေတဲ့အကြောင်းလူခွင့်ရေးဆရာကုလသမဂ္ဂမဟာမင်းကြီးယုံကစစ်စစ်အင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုထားတာလည်းဖြစ်ပါတယ်
။နိုင်ငံ95နိုင်ငံအတွက်ဖိုင်ဇာရဲ့စမ်းသပ်ဆဲ COVID-19 ဆေးပြားတွေထုတ်လုပ်နိုင်ရေးသဘောတူစာချုပ်ကိုကုလသမဂ္ဂထောက်ခံထားတဲ့အများပြည်သူကျန်းမာရေးဆိုင်ရာအဖွဲ့နဲ့ဖိုင်ဇာတို့လက်မှတ်ရေးထိုးလိုက်ပါပြီ။ကမ္ဘာလူဦးရေရဲ့53ရာခိုင်နှုန်းလောက်ရှိတဲ့ဝင်ငွေနည်းနယ်ဝင်ငွေအလက်လက်နိုင်ငံတွေအတွက်ဆေးပြားတွေထုတ်လုပ်နိုင်ရေးဂျနီဗာအခြေစိုက် Medicines Patent Pool အဖွဲ့နဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြောင်းအမေရိကန်ဆေးဝါးကုမ္ပဏီ Pfizer ကအင်္ဂါနေ့မှပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုသိပ်ပြီးမပြင်းထန်သူတွေကနေပြင်းထန်မှုအလေအလတ်အဆင့်လောက်ရှိသူတွေအတွက်ဆေးရုံတက်ရတဲ့အခြေအနေနဲ့သေဆုံးမှုကိုအခုဆေးပြားတွေက90ရာခိုင်နှုန်းလောက်ရှော့ချပေးနိုင်တယ်လို့လဲ Pfizer ကပြောဆိုထားပါတယ်ရှင
်ကောင်လွင်ဦးနဲ့မတ်တန်ကီထိုက်ပါရှင်ပုတ်တပုနေ့နေနေခင်တဲ့င်းစီစဉ်ကိုတင်ဆက်ခဲ့တာပါမကြခင်မှာတော့အပြစ်အခက်ရဆဲထားတဲ့ရခိုင်ပြည်နယ်မှာအချိန်မရွေးတိုက်ပွဲတွေဖြစ်နိုင်တဲ့အခြေအနေကိုကြားဖို့ရှိပါတယ်အခုတော့ဒီမြန်မာစစ်ကောင်းဆောင်နဲ့အပြန်အလှန်ယုံကြည်မှုရရှိခဲ့လို့ဒန်နီဖန်စတာလွတ်မြောက်လာတာဖြစ်တယ်လို့အမေရိကန်တန်တမန်ဟောင်းဘီလ်ရစ်ချစ်ဆန်ပြောကြားလိုက်တာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံကနေမနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ကိုပြန်လည်ရောက်ရှိလာတဲ့အမေရိကန်တန်တမန်ဟောင်းလက်ဖြင့်New Mexico မြို့တော်ဝင်ဟောင်းလဲဖြစ်တဲ့ Bill Richardson ကဒီမြန်မာစစ်ကောင်းဆောင်နဲ့ဆက်ဆံရေးအောင်မြင်မှုကြောင့်သူ့ခီးစဉ်ရလက်တွေရရှိခဲ့တာနဲ့ပတ်သက်လို့ AP သတင်းဌာနကိုအခုလိုပြောပါတယ်
I think there was a certain amount of trust between myself and the commanding general
ကျွန်တော်နဲ့စစ်ဦးစီးချုပ်ကြားယုံကြည်မှုအတိုင်းအတာတစ်ခုတော့ရှိခဲ့တယ်လို့ကျွန်တော်ထင်ပါတယ်သူ့ကိုကျွန်တော်လေးလေးစားစားဆက်ဆံတယ်သူကလည်းကျွန်တော်ကိုလေးလေးစားစားဆက်ဆံပါတယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေမရသေးတဲ့စားနပ်ရိက္ခာတွေလိုအပ်နေတဲ့ကိုဘက်စ်ကပေးမဲ့ကိုဗစ်ကာကွယ်ဆေးတွေမရသေးတဲ့55တန်းသောမြန်မာပြည်သူတွေကိုကူညီဖို့ခမရတို့အစိုးရအနေနဲ့ကုလသမဂ္ဂအေဂျင်စီတွေနဲ့အတူလက်တွဲအလုပ်လုပ်နိုင်တဲ့နီလန်းတွေကိုရှာကြရအောင်လို့ကျွန်တော်ပြောခဲ့ပါတယ်အဲ့ဒီလိုပြောပြီးနှစ်ပတ်အတွင်းအခွင့်အလမ်းတွေပွင့်လာခဲ့ပြီးတို့တက်မှုတချို့ရရှိခဲ့ပါတယ
်။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်အဓိကအကြောင်းရင်းဖြစ်တဲ့မြန်မာပြည်သူတွေအတွက် COVID-19 ကာကွယ်ဆေးအကူအညီပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေကိစ္စမှာရည်မှန်းတဲ့အတိုင်းဖြစ်မလာပေမဲ့ Danny Fenster နဲ့ Richardson Foundation ကမြန်မာနိုင်ငံအခြေစိုက်ဝန်တန်းတအုပ်ဖြစ်သူမတ်အေးမိုးတို့ကိုစစ်ကောင်စီကလွှတ်ပေးလိုက်တာကိုတော့အောင်မြင်မှုရလက်ဖြစ်Bill Richardson ကအခုလိုပြောသားပါတယ
် We made small progress on that but the trip was a success because we got
a good PA ကိစ္စမှာတိုးတက်မှုအနည်းငယ်လောက်ပဲလုပ်ခဲ့ပြီးမဲ့ Danny Fenster နဲ့မြန်မာတူဖြစ်တဲ့မအေးမိုးတို့လွတ်မြောက်အောင်ကျွန်တော်တို့လုပ်ခဲ့ပါတယ်ဒါဟာအမေရိကန်နိုင်ငံသားတူကိစ္စတသက်မဟုတ်ပါဘူးတခြားလူအလုံးနဲ့လည်းသက်ဆိုင်ပါတယ်
တကယ်တမ်းမှာတော့ Bill Richardson ရဲ့တိုးတောင်းတဲ့မြန်မာခီးစဉ်နှစ်ကြိမ်လုံး American နိုင်ငံသားရေးဌာနတခြားလုံးနဲ့အဆက်အသွယ်ရှိခဲ့ပေမဲ့ Danny Fenster လွမြောက်ရေးကိစ္စကိုမပြောဘူး American နိုင်ငံသားရေးဌာနကသူ့ကိုတားမြစ်ခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့လည်း Richardson ကအခုလိုပြောပါတယ
်။ The first visit they said
ပထမကြိမ်ခီးစဉ်မှာသူတို့ပြောတာကလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စနဲ့ပတ်သက်တဲ့ခီးစဉ်ဖြစ်တဲ့အတွက်သူတို့ထောက်ခံပါတယ်ဒါပေမဲ့ဒန်နီကိစ္စကိုတော့မပြောပါနဲ့ဒီကိစ္စကိုမဆွေးနွေးပါနဲ့လို့ပြောပါတယ်ဒါကိုလည်းကျွန်တော်အလေးထားပါတယ်ဒါပေမဲ့ကျွန်တော်တို့ကြားဆွေးနွေးရမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့တိုးတက်မှုတွေရှိလာတာကိုကျွန်တော်မြင်ရတဲ့အတွက်ဒန်နီနဲ့မအေးမိုးတို့လွတ်မြောက်ဖို့ကျွန်တော်ရအောင်ဆွေးနွေးခဲ့တာပါ
အမေရိကန်နိုင်ငံသားရေးဌာနအနေနဲ့ဒန်နီဖန်စတာလွတ်မြောက်ရေးအတွက်အခြားနည်းလမ်းတွေနဲ့စ조사နိုင်မယ်လို့မြင်ပေမဲ့သူကတော့အခွင့်အရာတော့မြန်မာစစ်ကောင်ဆောင်ကိုရအောင်ပြောဆိုခဲ့တာဖြစ်တယ်လို့ Bill Richardson ကပြောပါတယ်။ဒါပေမဲ့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သူဘာတွေဆွေးနွေးခဲ့တယ်လဲဆိုတဲ့အပိုင်းမှာတော့နှစ်ဦးကြားတီးတန့်ပြောဆိုခဲ့တာတွေဖြစ်တဲ့အတွက်ပြောပြလို့မရနိုင်ဘူးလို့ Bill Richardson ကတုံ့ပြန်ပြောဆိုခဲ့ပါတယ်။အင်းစိန်အချင်းတောင်မှာ6လနီးပါအချင်းကြားခံရပြီးတဲ့နောက်လွတ်မြောက်လာခဲ့တဲ့ Danny Fenster ကတော့နယူးယောက်မြို့ JFK အပြည်ပြည်ဆိုင်ရာလေဆိပ်ကိုအင်္ဂါနေ့မနေ့ပိုင်းက Bill Richardson နဲ့အတူရောက်လာချိန်မှာမြန်မာနိုင်ငံအတွက်အလုပ်တွေဆက်ပြီးလှုပ်ဆောင်မှုရှိကြောင်းသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်။ I finished the job isn't done.
အလုပ်ကမပြီးသေးဘူး။သတင်းစာ Channel ဘွဲမှာပြောခဲ့တယ်လို့ပဲဒီမှာရှိတဲ့တင်ငယ်ချင်းတွေနဲ့ဆက်သွယ်ရမယ်။အဲ့ဒီလူတွေအားလုံးနဲ့ကျွန်တော်ပြန်ဆက်သွယ်ခြင်းနဲ့နေဆက်ဘက်ကိုရောက်သွားတဲ့တင်ငယ်ချင်းတွေအများကြီးရှိနေသေးတယ်။နောက်ပါဖြစ်မလဲဆိုတာအဖြေရှာဖို့ကြိုးစားနေပါတယ်
။ပြီးခဲ့တဲ့တောက်ကြာနေ့ကထောင်ဒဏ်17နှစ်ချမှတ်ခံရပြီးတဲ့နောက်လွတ်မြောက်လာခဲ့တဲ့ American စာနယ်ဇင်းသမား Danny Fenster ကတော့သူလွတ်လာတဲ့အပေါ်မှာမယုံကြည်နိုင်လောက်အောင်ဖြစ်ခဲ့ပြီးဝိုင်းဝန်းကူညီသူတွေကိုလည်းကျေးဇူးတင်ရှိကြောင်းပြောကြားခဲ့ပါတယ်ရှင်။
ဒါကတော့ American ဒီသတင်းသမား Danny Fenster လွတ်မြောက်လာဖို့ဒီစစ်ဆက်ညှိနှိုင်းပေးခဲ့တဲ့ American တန်တမန်ဟောင်းလဲဖြစ် New Mexico ရဲ့ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလဲဖြစ်တဲ့ Bill Richardson နဲ့ဒီပြောကြားချက်တွေကိုစူးစီးတင်ပြခဲ့တာပါရှင်။ဗုဒ္ဓဘုနေနနေခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမန်ဆွန်ကော်ရှန်ရဲ့မြန်မာနိုင်ငံခီးစဉ်ဟာနိုဝင်ဘာလကုန်ပိုင်းကျင်းပဖို့ရှိနေတဲ့တရုတ်နဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကိုထည့်သွင်းရေးကိစ္စအတွက်အဓိကဖြစ်နိုင်ကြောင်းတရုတ်မြန်မာအရေးလေးလာတုံ့တက်သူတွေကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်။စစ်တပ်ကအာဏာသိမ်းပြီးကိုလာတာကာလအတွင်းမှာတရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမန်မစ္စတာဆွန်ကော့ရှန်ဟာမြန်မာပြည်ကိုဒုတိယအကြိမ်ရောက်ရှိလာတာဖြစ်ပြီးတနင်္လာနေ့ကတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးထားတဲ့အချက်တွေကိုတော့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စုံမင်းထွန်းကအခုလိုပြောပါတယ်
။အဓိကတော့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ရှေ့လုံငန်းစဉ်5ရက်တူဦးကျဲ9ရက်တို့လုံနေတဲ့အခြေအနေတွေဒီကျွန်တော်တို့ပါတီစုံဒီမိုစီလမ်းကြောင်းပေါ်မှာခိုင်ခိုင်မာမာနဲ့ဆက်လက်ရှောက်လန်းသွားမယ်လို့တဲ့အခြေအနေဒီမြန်မာနိုင်ငံနဲ့အာဆီယံဖွဲ့ဝင်နိုင်ငံများရဲ့ဆက်ဆံရေးတရုတ်နိုင်ငံနဲ့အာဆီယံဖွဲ့ဝင်နိုင်ငံများရဲ့ဆက်ဆံရေးအခြေအနေနဲ့မြန်မာနိုင်ငံရဲ့ပြည်တွင်းချင်းချင်းရေးဆိုင်ရာဆောင်ရွက်နေမှုကိုတရုတ်ကနေပြီးဆက်လက်ကူညီဆောင်ရွက်သွားမယ်အခြေအနေဒီအဲ့ဒါဒီကျွန်တော်အသေးစိတ်ဆွေးနွေးပြပါတယ်ဗျာ
တရုတ်မြန်မာဆက်ဆံရေးကိုလေ့လာသူဒေါက်တာလာကျော်စောကတော့အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံအကြားဒီလာတဲ့ကျင်းပဖို့ရှိတဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာပြည်ကိုထက်သွင်းနိုင်ရေးညှိနှိုင်းဆွေးနွေးမှုကအဓိကအချက်ဖြစ်နေကြောင်းသုံးသပ်ပါတယ်
။ဟိုနိုဝင်ဘာလ29ရက်နေ့မှာ ASEAN Plus China ဆိုတာဟိုဆက်မနော်ကြီးရှိကြဗျာ။အဲ့ဒီဟာမှာသူတို့ကဟိုမြန်မာပြည်ကိုဖိတ်တဲ့မဖိတ်တဲ့နဲ့စဉ်းစားနေတယ်ဖြစ်နေ။ဟိုတနေ့ကတော့ Pekin မှာ3 way တခုလုပ်ကြဗျာ။ဟိုနိုင်ငံသားရေးဝန်ကြီးဝန်ကြီးက ASEAN နိုင်ငံ10နိုင်ငံကပါမတ်တွေနဲ့ခေါ်တွေ့တာလေ။အဲ့ဒီဆက်မနော်အတွက်ပြင်ဆင်တာ
အာဆီယံအသင်းနဲ့တရုတ်နိုင်ငံအကြားဆွေးနွေးဘက်မိတ်ဖက်ဖြစ်တဲ့နှစ်30ပြည့်အထိမ်းအမှတ်နဲ့တရုတ်သမ္မတရှီကျင်းပင်နဲ့အာဆီယံခေါင်းဆောင်တွေအွန်လိုင်းကနေဆွေးနွေးကြဖို့ရှိပါတယ်တရုတ်နိုင်ငံအနေနဲ့တခြားဒေသတွင်းကိစ္စတွေအတွက်လည်းထက်သွင်းစဉ်းစားထားပုံရကြောင်းအခုလိုဆက်ပြောပါတယ
်နောက်တစ်ခုကဒီလို ASEP လို့ခေါ်တယ် Regional Comprehensive Economic Partnership ဆိုတာလေအာဆီယံဆယ်နိုင်ငံနဲ့ဟိုတရုတ်အပါဝင်ပေါ့အာရှနိုင်ငံကစီးပွားရေးနိုင်ငံကြီးတွေငါးနိုင်ငံပေါ့နော်ဩစတြေးလျတို့ဂျပန်တို့တောင်ကိုရီးယားတို့အဲ့ဓာတွေပါတယ်ကမ္ဘာလွတ်လပ်တဲ့ဈေးကွက်ကြီးကိုတရုတ်ကတော်တော်အားပန်နေတယ်လို့ဖြစ်တယ်ဒီနှစ်ပုံမှာအဲ့တော့အဲ့ဒီဟာတွေနဲ့လည်းပတ်သက်လို့တရုတ်ကနည်းနည်းလောနေပုံရတယ်နောက်တောင်တရုတ်ပင်လယ်ကျွန်းမှာလည်းသူကဟိုပါလေ code of conduct ဟိုရေးဆွဲဖို့ကိစ္စတွေရှိသေးတယ်ဗျအဲ့တော့အဲ့ဒီမှာဘာမှနိုင်ငံကိုခြံထားလို့မဖြစ်ဘူးလေသူကအာဆီယံနိုင်ငံနဲ့မှလည်းပါတော့အဲ့တော့အာဆီယံတွေကိုဘယ်လိုပြန်ဆွဲမလဲဆိုတဲ့အခါမှာသူတို့တော်တော်ကြိုးစားနေကြတယ
်တခြားနိုင်ငံရေးတုံ့တက်သူတီဘောမျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းအလားတူရှုမြင်ထားပါတယ
်အခုလာတာတော့ကျွန်တော်ထင်တယ်သူတို့စီမှာအခုအာဆီယံနဲ့တရုတ်နဲ့အစည်းအဝေးလုပ်ဖို့ရှိတယ်လေအဲ့အစည်းအဝေးလုပ်ဖို့ရှိတော့မှန်ပုံမှန်နေထားဆိုရင်တော့ဒီမှာလည်းအသင်းဝင်နိုင်ငံတခုဆိုတော့ဖိတ်လိုက်ပြီးဟိုအစည်းအဝေးလုပ်ကြ ပြီးတော့တာပေါ့ဗျာဒါပေမဲ့မြမအရင်နောက်ဆုံးအချိန်လောက်တဲ့အစီအစဉ်မှာအဖိတ်ကြမ်းမခံရဘူးပေါ့တော့အဲ့ဒီဟာကိုဖိတ်ကြဖို့အတွက်လာရင်းနဲ့အခြားကိစ္စတွေနဲ့ရှင်းလင်းကြည့်နိုင်တယ်လို့ကျွန်တော်ကတော့ထင်တယ်အဓိကကတော့အဲ့ဒီကိစ္စပေါ့
တစ်ချိန်ထဲမှာပဲမြမနိုင်ငံရေးကိုလည်းဆွေးနွေးသုံးသပ်နိုင်ကြောင်းဦးရထွန်းကဆက်ပြောပါတယ
်နောက်ဆုံးကျွန်တော်ခံမှန်းရတဲ့သဘောထားကတော့ဟို NLD ကိုဖျက်သိမ်းတာတော့သူတို့ဖိတ်ပြီးတော့သဘောမကျဘူးလို့ဒီဆောင်နောက်အနာဂတ်မှာ NLD မပါတဲ့မြမနိုင်ငံရေးဟာအမြင်မျိုးရှိမှာမဟုတ်ဘူးလို့သူတို့ကတော့မြင်နေတာပေါ့နော်အဲ့လိုဒီအမြင်မရှိရင်သူ့ရဲ့ယဉ်ကျေးမြန်မာမှုတွေအတွက်လည်းအများကြီးအခက်အခဲတွေ့နေတာပေါ့ဆိုတော့ဆိုတော့သူတို့ကတော့တတ်နိုင်သမျှတော့အဲ့ဒီမဖြတ်သိမ်းခံရဖို့ဘူးတော့သူတို့အခုပြေးလာပြီးရပ်တည်နေတယ်ဖြစ်နိုင်ရင်တော့သူကဝန်ဆောင်စုကြည်နဲ့ဆွေးနွေးပြီးတော့ဒီပြဿနာကိုငင်းငင်းချမ်းချမ်းဖြေရှင်းဖို့အဲ့ဒါလိုတိုက်တွန်းနေတာ
မြန်မာနိုင်ငံရေးမှာဒေါအောင်ဆန်းစုကြည်နဲ့အန်လေဒီကိုဘေးဖယ်ထားလို့မရဘူးလို့တရုတ်ဘက်ကသဘောထားရှိပုံရကြောင်းဒေါက်တာလကျော်စောကလည်းသုံးသပ်ပါတယ
်တရုတ်ဘက်ကကြည့်တော့လေတကယ်လို့ဟိုဒီမိုကရေစီလမ်းအတိုင်းပြန်ပွားမယ်ဆိုရင်ဒေါအောင်ဆန်းစုကြည်တို့ NLD လို့မပါလို့မဖြစ်ဘူးဒါကြောင့်မလို့ NLD တို့ဒေါအောင်ဆန်းစုကြည်တို့ဘယ်လိုနည်းနဲ့ပြန်ပြီးတော့စိတ်ဆက်ပေးလို့ရမလဲလို့သူတို့ကတွက်နေပုံရတယ်အဲ့ဗမာပြည်ပါရေးမှာဒီဒေါအောင်ဆန်းစုကြည်ကိုပြစ်တယ်လို့လည်းမဖြစ်ဘူးအဲ့တော့တခြားဗီလန်းများသူရှာလို့ရမယ်လို့ရှာနေပုံရတယ
်ဒါတွေကတော့တရုတ်မြန်မာအရေးသုံးသပ်သူတွေရဲ့အမြင်တွေဖြစ်ပါတယ်တရုတ်နိုင်ငံသားကြီးဝန်ကြီးဌာနအာရှဆိုင်ရာအထူးတန်တမာမစ္စတာဆွန်ကော့ရှန်ဟာဩဂုတ်လအတွင်းကလည်းမြန်မာပြည်ကိုတပတ်ကြာပထမအကြိမ်လာရောက်ခဲ့ပြီးစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မွန်ကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒုတိယအကြိမ်ဖြစ်တရုတ်နိုင်ငံရဲ့အာရှဆိုင်ရာအထူးတန်တမာဆွန်ကော့ရှန်မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်ခင်ဗျာ
ကုဆောင်ဝင်းလိုက်ပါရှင်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမှာတင်းမာနေဆဲဖြစ်ပြီးတော့အချိန်မရွေးတိုက်ပွဲတွေဖြစ်နိုင်တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်သူခါက VOE ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချန်းကပြောပြမှာပါရှင်
မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားအပြစ်ခတ်ရက်စဲထားတာတစ်နှစ်ကျော်ချိန်မှာပဲတိုက်ပွဲတွေအချိန်မီပြန်ဖြစ်နိုင်တဲ့အနေအထားဖြစ်နေတယ်လို့ AA ဘက်ကပြောပါရယ် AA နဲ့စစ်တပ်အကြားအပြစ်ခတ်ရက်စဲဖို့ဂျာဝင်ဆောင်ရွက်ပေးခဲ့တဲ့ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုဟီဆာဆာကာဝါကတိုက်ပွဲတွေပြန်မဖြစ်ရေးတိုက်တွန်းနေချိန်မှာပဲ AA အဖွဲ့ကအခုလိုပြောကြားလိုက်တာပါမောင်းတော်မြို့နယ်ထဲမှာအခုလနိုဝင်ဘာလတည်းနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတဲ့နောက်အခြေအနေတွေတင်းမာနေတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်သူခါက VOA ကိုပြောပါရယ
်မစ္စတာဆာဆာကာဝါရဲ့ဂျာဝင်ညှိနှိုင်းပေးမှုကြောင့်ဟိုရခိုင်ဒေသမှာတိုက်ပွဲတွေဆက်လက်ပြီးတော့ညင်သက်နေမလားဆိုတာကတော့ဟိုကန်တေကာမအတိအကျပြောဖို့တော့ခက်ပါတယ်သူစစ်စပ်ညှိနှိုင်းပေးတာတော့မှန်ပါတယ်ဒါပေမဲ့လည်းမြေပြင်မှာတင်းမာမှုတချို့ကတော့ဆက်လက်ပြီးတော့ရှိနေစေဖြစ်ပါတယ်ဟိုတိုက်ပွဲတွေဆက်ဖြစ်မယ်မဖြစ်ဘူးဆိုတာကတော့မြန်မာစစ်တပ်ပေါ်မှာအများကြီးမူတည်ပါတယ်။ဟိုသူတို့ဘက်ကနေပြီးတော့ထိုးစစ်ဆင်လာလို့ရှိရင်တော့တိုက်ပွဲကအရှိန်မရွေးထပ်ဖြစ်နိုင်တဲ့အနေအထားရှိပါတယ်။ဟိုကျွန်တော်တို့ ULA အနေနဲ့ကတော့ဒီတရားမျှတမှုနဲ့ညီညာမှုကိုအမြဲတမ်းအလေးထားပြီးတော့မှကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ
်။မြန်မာနိုင်ငံကိုနိုဝင်ဘာလ12ရက်နေ့ကရောက်ရှိနေတဲ့မစ္စတာဆာဆာကာဝါဟာရောက်လာတဲ့နေ့မှာပဲ AA အဖွဲ့ခေါင်းဆောင်တွေနဲ့ online ကနေတွေ့ဆုံပြီးရခိုင်ပြည်နယ်ငင်းကြမ်းရေးအတွက်ဆွေးနွေးခဲ့ပါတယ်။ငင်းကြမ်းနေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်မဖြစ်ဖို့အတွက်အောက်ခြေတပ်သားတွေအထိညွှန်ကြားထားဖို့ AA ရခိုင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုတိုက်တွန်းထားတယ်လို့မစ္စတာဆာဆာကာဝါကနိုဝင်ဘာလ15ရက်နေ့ရခိုင်ပြည်နယ်ကိုရောက်လာချိန်မှာလည်းပြောဆိုခဲ့ပါတယ်။2020နိုဝင်ဘာလရဲကနေအခုအချိန်ထိစစ်တပ်နဲ့ AA လက်နက်ကိုင်အဖွဲ့အကြားအပြစ်ခတ်ရစဲရရှိအောင်သူကြားဝင်ညှိနှိုင်းပေးခဲ့တာပါ။အခုလက်ရှိမှာလည်းမစ္စတာဆာဆာကာဝါရဲ့ကြားဝင်ဆောင်ရွက်မှုကြောင့်AA အဖွဲ့ကဖမ်းဆီးထားတဲ့စစ်တုံးပန်း15ဦးကိုလည်းသူရခိုင်ပြည်နယ်ကိုလာရောက်တဲ့နေ့မှာပဲပြန်လွှတ်ပေးခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ AA အဖွဲ့ပြောခွင့်ရခိုင်သူခါကအခုလိုပြောပါတယ
်။ဟိုသူတို့ကိုလွှတ်ပေးလိုက်တဲ့အဓိကအကြောင်းရင်းကတော့ဒီကျမ်းမာရေးအရဟိုဆေးကုသဖို့လိုနေတဲ့သူတွေဒီနောက်ဒီတုံးပန်းဖြစ်နေနှိရှေဟိုထိန်းသိမ်းခံထားရတဲ့သူတွေဟောနော်အဲ့လိုလူတွေကိုလူသားချင်းစာနာမှုအရာကျွန်တော်တို့ကလွှတ်ပေးလိုက်တာဖြစ်တယ်ဗျ။အော်နောက်တစ်ချက်ကတော့ဒီအလားတူပဲပေါ့နော်ဒီမြန်မာစစ်တပ်ဘက်ကနေမတရားဖမ်းဆီးထိန်းသိမ်းအကျဉ်းချဟိုထားတဲ့ဒီကျွန်တော်တို့ရဲ့ဟိုရခိုင်ပြည်သူတွေနောက်ဒီကျွန်တော်တို့ ULA အဖွဲ့ဝင်တွေကိုလည်းပဲမြန်မာစစ်တပ်ဘက်ကနေပြီးတော့ပြန်လွှတ်ပေးစီရှင်တဲ့ရည်ရွယ်ချက်တွေနဲ့ ဟိုကျွန်တော်တို့ထိန်းသိမ်းထားတဲ့သုံးပန်းတွေကိုအခုလို့လွှတ်ပေးရတာဖြစ်တယ်ဗ
ျအခုလက်ရှိမြန်မာနိုင်ငံကိုရောက်နေတဲ့မစ္စတာဆာဆာကာဝါဟာဂျပန်အစိုးရရဲ့မြန်မာနိုင်ငံအမျိုးသားပြန်လည်သိမ်းမြဲရေးအထူးကိုယ်စားလှယ်အနေနဲ့လာရောက်တာမဟုတ်ဘူးလို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးကနိုဝင်ဘာလ16ရက်နေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုငိမ့်ကြပါရှင်အင်္ဂါနေ့ည 9:40 မိနစ် 40 အချိန်လောက်ကရန်ကုန်တိုင်းလှိုင်မြို့နယ်တီလမ်းမကြီးဘော်ကအမေရိကန်တပ်မကြီးနေအိမ်နဲ့မလန်းမကန့်မှာဘုံနှလုံးဇက်တိုက်ပေါက်ခွဲခဲ့ပါတယ်။ရန်ကုန်တက္ကသိုလ်လှိုင်နယ်မြေကျောင်းလမ်းမှတ်တိုင်အနီးရွှေဟင်းသာကွန်ဒိုရှေ့ဘက်လမ်းမကြီးပေါ်မှာတလုံးပေါက်ခွဲခဲ့ပြီးတော့ဒီရွှေဟင်းသာကွန်ဒိုနဲ့မျက်နှာချင်းဆိုင်အိမ်မှာနေတဲ့ဒီမျက်မြင်တက်တဲ့တူလေးဖြစ်တဲ့ကိုဖုံးဝင်းကိုကိုစောမိုးကြော်ကနေဆက်သွယ်ပြီးတော့အခြေအနေတချို့ကိုမေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ကိုဖုံးဝင်းခင်ဗျာဟိုကိုဖုံးဝင်းတို့အိမ်ရှင်သားမှာအင်္ဂါနေ့ညတုန်းကဘုံနှလုံးပေါက်ကွဲခဲ့တဲ့အကြောင်းသိရပါတယ်။ဘလို့ဖြစ်ခဲ့ပါသလဲ။ဘာတွေတွေ့မြင်ခဲ့ရပါသလဲ။နည်းနည်းလောက်ပြောပြပေးပါလားခင်ဗျာ
။ပထမလုံးကတော့ကြည်လန်းလမ်းလေကောင်မှာကွဲတာပေါ့။ကျွန်တော်တို့ခြံရှိနဲ့ရွှေရင်သာနဲ့ဟိုကွန်ဒိုနဲ့ကြားရရလမ်းမကြီးပေါ်မှာအလေကောင်မှာကွဲဒုတိယတလုံးကတော့ရန်ကုန်မြို့ရဲ့နေလာလို့ရှိရင်ညံဘက်အချမ်းပေါ့လေအင်္ဂလာတို့ဘက်သွားညံဘက်အချမ်းမှာကွဲတယ်အမှတ်54ပြည်လမ်းအိမ်ရှိမှာကွဲတယ်ပေါ့ဟိုဆိုင်းဘုတ်ဒီဘက်ကြီးမှန်ဒီဘက်ကွဲသွားတယ်ဒီဘက်ဒီဘက်ကျိုးသွားတာပေါ့နောက်တတိယတလုံးကမလမ်းမကတ်မှာပဲဒုတိယအလုံးနဲ့ပြည်နယ်ဆဲလောက်ပဲဝေးမယ်တဲ့အဲ့မှာတော့တတိယတလုံးတွေ့တယ်အဲ့ဒါတော့မကွဲသေးဘူးပေါ့
ပြင်းအားဘလောက်ရှိလဲခင်ဗျအတန်တော်တော်ကျဲကျဲကြားပါလားခင်ဗျအ
တန်ကတော့တော်တော်ကျဲတယ်ပထမအလုံးတည်းက TV ဖွင့်ထားတာတောင်တော်တော်ကြီးကျဲကျဲကြားတယ်ဒုတိယအလုံးကျတော့ TV ပိတ်လိုက်ပြီးတော့ဟိုအိမ်ပြင်ဘက်ရောက်သွားတော့ပို့ပြီးတော့ဟိုတော်တော်လေးကြားတယ်ပြီးတော့အတန်လှိုင်းနေပါလေလေတုံခါတာတွေပါကြားတယ်ရန်ငွေအနံ့တွေပါချက်ချင်းရတယ်ဘေးကအဆအနတွေလွင့်သွားတာတွေပါတော့ဟိုကျွန်တော်တို့ကြားရတာပေါ့လေ
ဟုတ်ကဲ့ထိခိုက်ဒဏ်ရာရှိသူရောရှိပါလားခင်ဗျာ
အထိခိုက်တာလူကတော့မရှိဘူးဘာဖြစ်လို့လဲဆိုတော့ဂိတ်နဲ့ပေ30လောက်ဝေးတဲ့နေရာမှာကွဲတာပေါ့နော်ကျွန်တော်အိမ်ရဲ့ဂိတ်ဆောင်ကဂိတ်ကိုပိတ်ပြီးတော့သူကအတွင်းရောက်တဲ့အချိန်မှာကွဲတာဆိုတော့သူကကန်းကောင်းသွားတယ်လွတ်သွားတယ
်နောက်ပြီးတော့ဒီထိခိုက်ပျက်စီးသွားတာတွေရောရှိပါသေးလားခင်ဗျာ
လမ်းမပေါ်မှာထောင်ထားတဲ့ကြော်ညာဆိုင်းဘုတ်ရှိတာပေါ့ဟောအဲ့ဆိုင်းဘုတ်ကြီးအောက်မှာကွဲတာဆိုတော့အဲ့ဆိုင်ဘုံရဲ့မှန်ဒီဘာကြီးကကွဲကြသွားတာပေါ့လေ
ဟုတ်ကဲ့တခုလောက်မေးပါရစေခင်ဗျာဘာရည်ရွယ်ချက်ကြောင့်ဒီလိုနေရာမှာဒီဘုံခွဲမှုတွေပြုလုပ်တယ်လို့ထင်ပါတယ်ခင်ဗျာဘယ်လိုဖြစ်နိုင်ခြေတွေရှိပါလဲခင်ဗျာ
အဲကျွန်တော်ထင်တာတော့သူတို့မှားပဲလုပ်တာလားဒါမှမဟုတ်အမေရိကန်တာမတ်အိမ်ကလည်းကျွန်တော်နဲ့6အိမ်လောက်ခြားမှာရှိတယ်လေတာမတ်ကြီးအိမ်ရှိတဲ့တော့မဟုတ်ဘူးအမကြီးအိမ်ရှိကနေဂိတ်ကနေထွက်ပြီးတော့အဲကွဲတဲ့နေရာကိုကြည်လိုက်ရင်လည်းလှမ်းနေနေရဆိုတော့အဲ့လိုမျိုးပဲပြည်စီခြင်းလို့လုပ်တာလားအဲ့ဒီကွဲတာနဲ့ပေးတရာ150အတွင်းဆိုလို့ရှိရင်တော်တော်လေးနီးတဲ့အပိုင်းမှာဆိုလို့ရှိရင်တော့အရသာအိမ်ကြီးပဲရှိတယ်ဘယ်သူမှအစိုးရအလုပ်လုပ်တဲ့လူမရှိဘူးစီးပွားရေးရလည်းအစိုးရနဲ့ဆက်ဆက်ပြီးတော့ဖက်ဆက်ပြီးပါလုပ်တဲ့လူတွေလည်းမရှိဘူးစဉ်းစားတော့ဖြစ်တာပေါ့
ကိုဖုံးဝင်းပြောဆိုသွားတာပါဒီဘုံပောက်ကွဲမှုနဲ့ပတ်သက်ပြီးတော့ဘသူဘဝရဲ့လက်ချက်ဖြစ်တဲ့ဆိုတာမျိုးထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးဘုံပောက်ကွဲမှုအပြီး15မိနစ်လောက်အကြာမှာတော့ရဲနဲ့လုံခြုံရေးတာဝန်ရှိသူတွေရောက်လာတယ်လို့ကိုဖုံးဝင်းကပြောခဲ့ပါတယ်ဒီဘုံပောက်ကွဲမှုနဲ့ပတ်သက်ပြီးတော့လုံခြုံရေးတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေကိုသိရှိနိုင်မှုအတွက်လှိုင်မျိုးနယ်ရဲစခန်းကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်လို့မရခဲ့ပါဘူးခင်ဗျာ
ကုသမှုကြပါရှင်ပုတ်တဘူးနေနေခင် VOE မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ
် VOE American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOE American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမှာ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thai Com 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ ျို့ရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်နေ့နဲ့6နာရီခွဲပါပြီရှင်ဒီ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်အခုဒုတိယပိုင်းနာယီဝက်မှာဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
အနာသိမင်းရစာပြီးတော့မှကျွန်တော်တို့ဒီမှာတော့ကြည်လန့်စာသားပေါ့ဗျာနေရာတင်ရသွားလာတာကြောက်ကြောက်နေနေနေရတာပေါ့ကျွန်တော်တို့တောင်သူတွေကလေယာဉ်ရေသိမ်းချင်တဲ့အခါကျတော့ရေသိမ်းတယ်ဆက်ကြောင်းနေလာတယ်
ဒါကတော့စိုးရိမ်ထိတ်လန့်မှုတွေနဲ့နေထိုင်နေကြရတဲ့ရောဒေတာကန်တွေရဲ့အခြေအနေအကြောင်းဆက်သွေးမေးမြန်းထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံကြီးရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါရှင်။တရုတ်နိုင်ငံနဲ့ဆိုင်တဲ့ဒီဩစတြေးလျရဲ့လက်ရှိမူဝါဒတွေဟာလွဲချော်တဲ့ဆုံးဖြတ်ချက်တွေသာဖြစ်ပြီးတော့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်ရမှာအယူအဆလွဲနေတယ်လို့ဝန်ကြီးချုပ်ဟောင်းပေါ်လ်ကီတင်ကဝေဖန်လိုက်ပါတယ်ဖီလ်မာစီယာဆစ်ဒနီမျိုးကပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါရှင
်ပေါ်လ်ကီတင်ဟာ1991ကနေ96ခုနှစ်ကြားဩစတြေးလျရဲ့ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူပါအင်ဒိုပစိဖိတ်အိမ်နီးချင်းနိုင်ငံတွေနဲ့နှွေးထွေးတဲ့ဆက်ဆံရေးကိုမြင့်တင်ဖို့သူအစိုးရသက်တမ်းတစ်လျှောက်အလေးထားခဲ့သူလည်းဖြစ်ပါတယ်။ဩစတြေးလျနဲ့အကြီးမားဆုံးကွန်တိုဘဲဖြစ်တဲ့တရုတ်နိုင်ငံအပေါ်လက်ရှိဩစတြေးလျအစိုးရရဲ့ဆက်ဆံပုံတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းကမ်ဘရာမြို့သတင်းတော်ကလပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ဟောင်းကီတင်ကဝေဖန်သွားပါတယ်။တရုတ်နဲ့ဆက်ဆံရေးမှာပထဝီနိုင်ငံရေးအငင်းပွားမှုဟွာဝေးကုမ္ပဏီကိုဩစတြေးလျရဲ့ 5G ဆက်သွယ်ရေးကွန်ရက်မှာလုပ်ပန်ခွင့်တားမြစ်ခဲ့တာစတဲ့ကမောက်ကမနိုင်တဲ့ကင်တွယ်မှုရှိခဲ့ပြီးတရုတ်နိုင်ငံဝူဟန်မှာစတင်ခဲ့တဲ့ COVID-19 ရောဂါပိုးကိစ္စကိုလွတ်လပ်တဲ့စုံစမ်းမှုလုပ်ဖို့ဩစတြေးလျနိုင်ငံကစတင်တောင်းဆိုခဲ့တာမျိုးတွေရှိပါတယ်။အကျိုးဆက်အဖြစ်ကြောင်မီသွေးနဲ့ဝိုင်းအပါဝင်ဩစတြေးလျကထုတ်တဲ့အရေးပါတဲ့သွင်းကုန်တွေကိုတရုတ်ကတားမြစ်ခဲ့ပါတယ်။နိုင်ငံကြားအငင်းပွားမှုတွေရှိပေမဲ့ဩစတြေးလျဟာတရုတ်နဲ့ကောင်းမွန်တဲ့အရက်ဖက်ဆက်ဆံရေးရှိသင့်တယ်လို့ကီတင်းကတိုက်တွန်းပါတယ်ဒေတာရင်းကိစ္စမှာထိုင်ဝမ်အရေးနဲ့ပတ်သက်လို့စီးရီးနီလန်းနောက်ကိုလိုက်ဖို့မသင့်တဲ့အကြောင်းထိုင်ဝမ်ဟာဩစတြေးလျအတွက်အရေးပါတဲ့အနေအထားမှမရှိကြောင်းသူကပြောပါတယ်ဒါအပြင်အမေရိကန်ဗီတိန်ပါဝင်တဲ့ AUKUS မဟာမိတ်အဖွဲ့အောက်မှာရင်းငုတ်သင်္ဘောမာယူတည်ဆောက်မဲ့အစီအစဉ်ကိုလည်းကီတင်းကဝေဖန်ပါတယ်ရင်ခုတင်မော်ရီပြီးစည်းချိန်လောက်မှာနီးပညာအရခင်းနောက်ကြနေလိမ့်မယ်လို့သူကထောက်ပြပါတယ်
။ Light submarines against China when we get the submarines in 20 years time.
တရုတ်ကိုထိန်းချီးဖို့ရင်ခုတင်မော်စစ်စင်မှာတာကနောက်20ဒီရင်ခုတင်မော်ရီတိဆောက်ပြီးချိန်ကျရင်ဘယ်လို့မှထိရောက်မှုရှိတော့မှာမဟုတ်ပါဘူး
။ Alan Jingle ဟာဝန်ကြီးချုပ်ဟောင်းပေါ်ကီတင်ရဲ့အကြီးတန်းအကြံပေးဖြစ်ခဲ့တယ်လို့ထောက်လန်ရေးအဖွဲ့အကြီးအကဲဟောင်းလင်းဖြစ်ပါတယ်။ပေါ်ကီတင်ဟာတရုတ်နဲ့ပြဿနာနည်းရေးကိုတကယ်လွတ်လားသူဖြစ်တယ်လို့ဂျင်ဂဲက ABC သတင်းဌာနကိုပြောခဲ့ပါတယ
်။ He's right that the relationship between Australia and China at the moment has never been worse.
ပြောတာမှန်ပါလေ။တရုတ်နဲ့ Australia နှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးထူထောင်ခဲ့တဲ့ချိန်ကစလို့အခုအချိန်လောက်ဆက်ဆံရေးဆိုးဝါးနေတာမျိုးအရင်ကမရှိခဲ့ပါဘူး။နောက်ပြီးလက်ရှိအစိုးရဟာတရုတ်နဲ့ပတ်သက်လို့နှံ့နှံ့ဆက်ဆက်နားလည်ထားမှုမရှိဘူးလို့ကီတင်ထောက်ပြတဲ့အချက်ဟာလည်းမှန်ပါတယ
်လက်ရှိဩစတြေးလျဝန်ကြီးချုပ်စကော့မော်ရင်ဆင်ကတော့ကီတင်ရဲ့ဝေဖန်ချက်တွေနဲ့ပတ်သက်လို့တုံ့ပြန်တာမရှိသေးပါဘူးဒါပေမဲ့ဝန်ကြီးချုပ်ဟောင်းရဲ့သုံးသပ်ချက်တွေဟာခင့်နဲ့မလျော်ညီတော့ဘူးလို့လွှတ်တော်အမတ်ဂျိမ်းစ်ပက်ဒါဆင်ကပြောပါတယ်ဩဂတ်မဟာမိတ်နိုင်ငံတွေကသာဩစတြေးလျရဲ့အကျိုးစီးပွားကိုလိုလားပြီးဒေသရင်းလုံခြုံမှုကိုမြင့်တင်ရလိမ့်မယ်လို့ဝန်ကြီးချုပ်မော်ရင်ဆင်ကအရင်ကတည်းကပြောထားခဲ့ပူပါတယ်ခင်ဗျာ
ပြန်ဝေးအောင်ပါရှင်ဆက်လက်ပြီးတော့နီးပညာနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်မှာပါနီးပညာအင်ဂျင်နီယာတွေကတော့ကရိယာတွေကိုလက်တွေနဲ့စေခိုင်းရာကနေစိတ်နဲ့ထိန်းချုပ်စေခိုင်းဖို့အထိစမ်းသပ်လှုပ်ဆောင်နေကြပါပြီအခြားတစ်ဖက်မှာလည်းတိုးတက်လာနေတဲ့နီးပညာတွေနဲ့ပဲပျက်စီးလာနေတဲ့သဘာဝပတ်ဝန်းကျင်ကိုထိမ့်သိမ့်ပြုပြင်ဖို့စော်နေကြပါတယ်။နီးပညာရဲ့လာရတစ်ခုအနေနဲ့ဗြိတိရှ်ကာကွယ်ရေးဒီနီးပညာကုမ္ပဏီတစ်ခုကဒရုန်းယာဉ်ငယ်ကိုစိတ်နဲ့ထိမ့်ချုပ်ပြန်သန်းနေတဲ့အကြောင်းကိုအောင်မြတ်သူကတင်ပြမှာပါရှင်။
ဝေးထိန်ကရိယာမပါဘဲ drone ရင်ငယ်ကိုစင်တက်လက်ပတ်ပြန်တန်းစေတာပါရှေ့က laptop computer ကိုလည်းအတွေးတွေနဲ့ထိန်းချုပ်စေခိုင်းနေတာပါဒီနည်းပညာသစ်ကိုဗြိတိရှားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းကုမ္ပဏီတစ်ခုဖြစ်တဲ့ electronic kit လုံလို့အမည်ရတဲ့ atra electronics ကဖွံ့ဖြိုးတိုးတက်လာအောင်ပြုလုပ်နေတာလည်းဖြစ်ပါတယ် drone ရင်ငယ်နဲ့အုံနောက်အာရုံခံကရိယာတွေကိုတော့ဈေးကွက်ထဲမှာအရင်ကတည်းကရရှိနိုင်ခဲ့ပြီးAtra Electronic ကဒီကရိယာနှစ်ခုကိုပေါင်းစပ်ပြီးအသုံးပြုမဲ့ software တစ်ခုကိုဒီဇိုင်းရေးဆွဲလိုက်တာပါကွန်ပျူတာမှာ webcam ပါပေမဲ့လည်းဒီကင်မရာဟာ laptop သုံးဆွဲသူကိုရိုက်ယူဖို့မဟုတ်ဘဲသူ့ရဲ့စိတ်ကိုဖတ်ဖို့သာဖြစ်ပါတယ်ကွန်ပျူတာသမားရဲ့ဥကောင်းမှာတက်ဆင်ထားတဲ့အုံနောက်အာရုံခံကရိယာတွေကတဆင့် drone ကိုညွှန်ကြားမဲ့စိတ်ရဲ့စက်ဝန်းတွေကိုသာကင်မရာကဖမ်းယူပါတယ်ကုမ္ပဏီရဲ့မြေပြင်စနစ်နီးပညာဆိုင်ရာအရာရှိချုပ်တိုနီဝိုက်ကသူတို့ဖန်တီးထားတဲ့အချက်ပြနမိတ်ပုံတချို့နဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါမယ်။
So what happens is that we create some icons, we call them tags, and they have a
ဒါကိုခင်ဗျားစိုက်ကြည့်လိုက်တာနဲ့မျက်လုံးတွေကထူးထူးခြားခြားတုံ့ပြန်မှုပြုလုပ်လာမှာဖြစ်ပါတယ်။အုံနောက်ရဲ့အနောက်ဖက်ချမ်းမှာရှိတဲ့အမြင်ပိုင်းဆိုင်ရာအစိပ်ပိုင်းကနေထုတ်လွှတ်လိုက်တဲ့အချက်ပြမှုကိုမျက်စိကတဆင့်တုံ့ပြန်စေတာပါ။အုံနောက်ကနေမျက်လုံးကိုဖြတ်ပြီးထွက်လာတဲ့အချက်ပြမှုတွေကိုအာရုံခံပြီးရှားဖွေဖမ်းယူဖို့ဒီကင်မရာကိုပြုလုပ်ထားပါတယ်အချက်ပြပြီးဆိုတာနဲ့ကျွန်တော်တို့ဖမ်းယူလိုက်တယ်ဒီအချက်ပြမှုကဘာကိုဆိုလိုတာလဲဆိုတာကျွန်တော်တို့နားလည်ပါတယ်ဒီလိုအချက်ပြမှုအမျိုးမျိုးကိုအမိန်ပေးထိန်းချုပ်မှုတွေအဖြစ်ပြောင်းလဲပေးလိုက်တာပါ
ကွန်ပျူတာဖန်သားမြင့်ပေါ်မှာစုစုပေါင်းစက်ဝိုင်း၄ခုရှိပါတယ်အကြီးနှစ်ခုက drone ရင်အစင်းတက်အတွက်ဖြစ်ပြီးတော့အသေးနှစ်ခုကတော့ဘယ်ညာလှည့်ဖို့အတွက်ဖြစ်ပါတယ်ဒီနည်းပညာရဲ့အားသာချက်ကစစ်သားတွေအတွက်လက်ကိုအသုံးပြုရတာနည်းသွားစေပါတယ်။ဒီကိရိယာကိုယူဆောင်သွားခြင်းအပြင်စစ်သားတွေအနေနဲ့တစ်ချိန်လုံးသူတို့ရဲ့လက်တွေကိုလက်နက်ပေါ်မှာပဲရှိနေစေပြီးတခြားကိရိယာတွေကိုထိန်းချုပ်စေခိုင်းရမှာအဆင်ပြေတယ်လို့ White ကဆက်ပြောသွားတာပါ။ဒီကိရိယာပုံစံငယ်ကိုအုံနောက်သိပ္ပံဆိုင်ရာကုမ္ပဏီတစ်ခုဖြစ်တဲ့ Neuro 8နဲ့အတူပူးပေါင်းပြီးတော့ဒီဇိုင်းရေးဆွဲခဲ့တာပါ။ကုမ္ပဏီထူထောင်သူ Kelly K ဟာUltra Electronic ရဲ့ဝန်ထမ်းတွေကိုသင်ပေးနေတာဖြစ်ပြီးအခုစီမံကိန်းကနေ drone ထိန်းချုပ်မောင်းနှင်သူတွေကိုအထောက်ပံ့ရစေမယ်လို့ဆိုပါတယ
် So what happens is that having gone through the training the organization
ဒီတင်နန်းကနေဘာတွေဖြစ်လာမလဲဆိုတော့အဖွဲ့အစည်းတွေအနေနဲ့တူချင်းစီကိုကောင်းကောင်းနားလည်လာသလိုအုံနောက်နဲ့ခနာကိုဘလို့ဆက်သွယ်ကြလဲဆိုတာကိုလည်းကောင်းကောင်းနားလည်လာစေပါတယ်နီးပညာကိုကောင်းကောင်းအသုံးချခြင်းအပြင်လူသားတွေအနေနဲ့စွမ်းဆောင်ရည်တိုးတက်လာသလိုပဲတိမှုဝန်ထုတ်ဝန်ပိုးကိုလည်းရှော့ချနိုင်တယ်ဆိုတာကိုတည်တင်နှန်းတွေကပြသနိုင်ခဲ့ပါတယ
်။စင်မြင့်ဘော်ကပြည်သက်ရှိမှာဒီ drone ရင်းကိုအရင်တုန်းကတကားမှမသုံးဘူးသူတယောက်ကမောင်းခဲ့တာပါ။2မိနစ်လောက်စံကိုက်လှုပ်ဆောင်ပြီးပြီဆိုရင်တော့ pilot အစ်စ်တယောက်အနေနဲ့ဒီ drone ရင်းကိုဆင်းတာတက်တာဝေးဝိုက်တာစသဖြင့်ထိန်းချုပ်မောင်းနေနိုင်ပါပြီ။ Atra Electronic Company အတွက်တော့ဒီ software ကိုအဆုံးမရှိအောင်ပဲအသုံးချနိုင်ပါတယ်။ဒီပညာကိုပုံစံမျိုးစုံအသုံးချနိုင်တာမို့နျူကလ িয়ার ဓာတ်အားဖြင့်စက်ရုံလိုမျိုးလုံခြုံတဲ့နေရာတစ်ခုကနေထိန်းချုပ်ပြီးမောင်းသူမဲ့ယာဉ်တွေကိုမောင်းနဲ့အမိတ်ပေးနိုင်မလားဆိုတာကျွန်တော်တို့မသိနိုင်ဘူးလို့ White ကဆိုပါတယ်။ဒီပြပွဲရုံရဲ့အပြင်ဘက်မှာတော့သဘာဝပတ်ဝန်းကျင်ဆိုင်ရာတက်ကြွလို့ရှာသူတစုကဆိုင်းပုတ်တီကြွေးကြော်တဲ့အနေနဲ့စုယုံဆန္ဒပြနေပါတယ်။သူတို့အဖွဲ့ကိုမျိုးတုံးပြောက်ပွဲမှုတားဆီးရေးသဘုံအဖွဲ့လို့တော့အမည်ပေးထားပါတယ်။ကဘာကြီးကိုကုစားဖို့သင်တို့တက်ကြွတဲ့နီးပညာကိုအသုံးချပေးပါဥဒုရာသီရိုးရင်းမှုကိုတင်းတို့ရဲ့နီးပညာနဲ့ဖြည့်ရှင်းပေးပါစတဲ့ဆိုင်းပုတ်တွေကိုကင်ဆောင်ပြီးတော့ငိမ့်ညမ်းစွာဆန္ဒပြနေတာပါ White ကတော့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအပေါ်မှာနိုင်ငံရေးသမားတွေကဆုံးဖြတ်ပေးရမှာဖြစ်ပြီးသူတို့လိုအင်ဂျင်နီယာတွေအဖို့ကစစ်သားတွေကသူ့အလုပ်သူလုပ်နိုင်မှုနီးပညာပိုင်းကနေဖန်တီးပေးရမယ်လို့အခုလိုဆိုပါတယ
် So and I'm not a politician I'm an engineer I'm a technologist So
ကျွန်တော်နိုင်ငံရေးသမားမဟုတ်ပါဘူးနီးပညာပိုင်းအင်ဂျင်နီယာပါကျွန်တော်အမြင်ကတည်တဲ့အတိုင်းပါပဲလူသားတွေရှိနေတဲ့များစစ်ပွဲတွေကတော့ရှိနေမှာပါစစ်တိုက်ဖို့ကျွန်တော်အမိတ်မပေးနိုင်ပါဘူးကျွန်တော်အလုပ်ကစစ်တိုက်ဖို့လစာပေးထားတဲ့သူတွေကိုသူတို့အလုပ်သူတို့အကောင်းဆုံးလုပ်နိုင်အောင်တေးကြစေတာပဲဖြစ်ပါတယ်ကျွန်တော်တို့လုပ်ပေးနိုင်တာဒီလောက်ပါပဲနိုင်ငံရေးသမားတွေကဆုံးဖြတ်ချက်တွေချရတာပါကျွန်တော်တို့ကသူတို့ရည်မှန်းချက်အောင်မြင်ဖို့အကောင်းဆုံးအခွင့်အလမ်းတွေပေးတာမျိုးလောက်ပါပဲ
စိတ်နဲ့ထိန်းချုပ်မောင်းနှင်တဲ့အလားတူနည်းပညာမျိုးကိုပဲအသုံးပြုပြီးမာစီဒီကားကုမ္ပဏီကလည်းIAA Mobility 2021ဆိုတဲ့ကားပြပွဲကိုမြူနစ်မြို့မှာပြသခဲ့ပါဗျ။ကုမ္ပဏီတချို့ဆိုရင်ဒီနီးပညာပိုင်းကိုတော်တော်လေးစိတ်ဝင်စားမှုပြတယ်လို့ White ကဆိုပါတယ်။လူတွေရဲ့ကိုယ်မှာဝတ်ဆင်ပြီးခိုင်းစေလို့ရတဲ့နီးပညာဝတ်စုံကိုစစ်ပွဲတွေထဲမှာသွားစမ်းကြည့်ဖို့နောက်နှစ်ထဲမှာသူရည်မှန်းထားတယ်လို့လည်းဆိုပါတယ်။ အနာဂတ်မှာဒီနည်းပညာဟာအခုအသုံးပြုနေကြတဲ့နှစ်ချက်တွေလိုပဲလူတွေစီကိုပေါင်းစည်းဝင်ရောက်လာမှာပါ White ကတော့ဆယ်နှစ်အတွင်းလူတွေရဲ့နေစဉ်ဘဝတွေထဲကိုဒီလိုစိတ်နဲ့ထိန်းချုပ်စေခိုင်းတဲ့နည်းပညာတွေရောက်ရှိလာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ကိုအောင်မြတ်သူပါရှင်မကြခင်မိနစ်ပိုင်းအတွင်းမှာတော့ဗုဒ္ဓဘုနေ့နနေခင်တင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနားဆင်ကြရမှာပါ
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ဆက်လက်ပြီးတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်မှာပါ။American ပြည်ထောင်စုမှာဆဆအရာရာကုန်စည်နှုတ်နေတက်နေတာကြောင့်ဒီလိုအခြေအနေကိုကူစားဖို့သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ဒီအသုံးစရိတ်အစီအစဉ်ကိုလွှတ်တော်ကအတည်ပြုပေးနိုင်အောင်ကြိုးစားနေပါတယ်။ကုန်စည်နှုတ်မြင့်မားလာတာကြောင့်သမ္မတရဲ့ကင်တွယ်ဆောင်ရွက်ပုံနဲ့ပတ်သက်လို့လူထုရဲ့သဘောထားစစ်တမ်းတွေမှာလည်းကြာဆင်းလာနေတာပါ။ Michelle Queen ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြမှာပါရှင်။
တခုအထိထိချုံနိုင်ပြီးအမေရိကန်စီးပွားရေးပုံမှန်ပြန်လည်ပတ်ဖို့ကြိုးစားနေချိန်မှာပဲစားတောက်ကုန်ဓာတ်ဆီအင်ဈေးကအစဈေးနှုန်းတွေတက်လာနေတာပါ
Well, inflation is high.
ငွေဖန်ပွားမှုမြင့်မားလာတာဟာအမေရိကန်တွေရဲ့နေ့စဉ်လူနေမှုဘဝနဲ့သူတို့ရဲ့သဘောထားအမြင်တွေပေါ်တက်ရောက်မှုတွေရှိနေပါတယ
်ကုန်စည်နှုန်းတွေအခုလိုတက်လာတာဟာကတ်ယောဂါကာလအလွန်လူတွေလုပ်ငန်းခွင်ပြန်ဝင်ရောက်လာတာကနေရက်ခတ်မှုဖြစ်တယ်လို့ဘိုင်ဒန်အစိုးရကပြောပါတယ်ဒီလိုအခြေအနေမှာဒီမိုကရက်တစ်အစိုးရပြုထားတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ထိချုပ်ဖို့ကိစ္စရပ်တွေပါဝင်တဲ့1 trillion ပမာဏအသုံးစရိတ်ကိုအတည်ပြုပေးဖို့ဟာအရေးကြီးကြောင်းလဲအင်ဂျီရောကထောက်ပြပါတယ
် We want to improve the productive
ကုန်စည်နှုန်းတွေကျဖို့ဆိုရင်ထုတ်လုပ်မဲ့အင်အားပိုလိုအပ်နေပါတယ်လုံးလုံးမဲ့လုံသားအင်အားအခုလက်ရှိထက်ပိုလိုအပ်ပါတယ
်ဒီမိုကရက်တစ်ရဲ့ဒီစီစဉ်ဟာအကုန်ကြများပြီးတော့ငွေကြေးဖောင်းပွားမှုဖြစ်ပေါ်စေလိမ့်မယ်ဆိုပြီး Republican တွေကသဘောမတူပါဘူ
း The reason I think prices are going to go way
ကုန်စည်နှုန်းတွေတက်တဲ့အကြောင်းရင်းကတော့စွန့်အင်တဲ့ရာသီဥတုဆိုင်ရာကိစ္စတွေကိုဥပဒေနဲ့ထည့်သွင်းပြဌာန်းလိုက်တာကြောင့်လို့ထင်ပါတယ်အဲ့လိုလှုပ်တာကြောင့်လာမယ့်နှစ်တွေမှာ American တွေဟာသူတို့အိမ်တွေသုံးတဲ့စွန့်အင်ကားအတွက်လောင်းစားစီးစားသောက်ကုန်အားလုံးဈေးတက်တာကိုရင်ဆိုင်ရပါလိမ့်မယ်
ကုန်စည်နှုန်းတွေတက်လာတာကြောင့်သမ္မတဘိုင်ဒန်ရဲ့ကင်တွေဆောင်ရွက်ပုံတွေကိုအမေရိကန်39ရာခိုင်နှုန်းကသာထောက်ခံကြောင်း Washington Post နဲ့ ABC ရုပ်သံကကြောက်ယူတဲ့လူမှုစစ်တမ်းကဖော်ပြပါတယ
်ခုအောင်အောင်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်ကျမတို့ခုဒီ VOA မြန်မာပိုင်းကတင်ဆက်နေတဲ့နက်နက်ခင်းအစီအစဉ်ကိုဒီမြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်နေသလိုဒီအစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်8နာရီကနေ9နာရီမှာလည်းပြန်လည်ထုတ်လွှင့်ပေးနေပါရရှင်ဒီလိုင်းတိုမီတာ3249တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒါပြင်ဒီ VOA မြန်မာပိုင်းကတင်ဆက်နေတဲ့ Radio အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese Newsကနေလေတင်ဆက်နေပါရရှင်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါမကွေးတိုင်းရောနယ်ဘက်ကတောင်သူအများစုဖြစ်တဲ့ဒေသခံတွေအနေနဲ့ဆရာနာတင်ပြီးတဲ့နောက်ပိုင်းမှာကိုယ့်လုပ်ငန်းတွေကိုစိတ်အေးချမ်းသာစွာမလုပ်နိုင်တော့ဘဲစိုးရိမ်ထိတ်လန့်မှုတွေနဲ့နေထိုင်နေကြရတယ်လို့ဒေသခံတအုပ်ဖြစ်တဲ့ဥခင်မောင်သိန်းက VOA ကိုပြောပါတယ်ရောနယ်ဘက်မှာခိုးလုံနေကြတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအတွက်အစောပိုင်းကရထားတဲ့ရိတ်ခါအဝတ်အထည်စတာတွေနဲ့ရှင်သန်နေကြရပြီးအခုချိန်မှာရင်းတွေသွာလာလို့မရတော့တဲ့အတွက်နောက်ထပ်အကူအညီတွေမရနိုင်တော့ဘူးလို့လည်းဥခင်မောင်သိန်းကပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကမောင်သိန်းတို့ဂျော့ဒေတာဘက်မှာကမောင်သိန်းကိုယ်တိုင်ကလက်ရှိကိုမွေးပြီးတော့ကြီးပြင်းခဲ့တဲ့ဒေတာမှာလက်ရှိရှိနေသူဆိုတဲ့အခါကျတော့ဥက္ကမောင်သိန်းနဲ့ကျွန်တော်နဲ့အခုလက်ရှိစကားပြောနေတဲ့အချိန် တနင်္လာနေ့ပေါ့နော်ဒီကနေ့တနင်္လာနေ့မှာဥက္ကမောင်သိန်းတို့ပဲအခြေအနေဘယ်လိုရှိပါသလဲခင်ဗျအ
ဲကျွန်တော်တို့ရှိရခြင်းနေကတော့ဒီမှာကတော့အာနာသိမ့်မင်းကစာပြီးတော့မှကျွန်တော်တို့ဒီမှာတော့ကြည်လန့်စားသားပေါ့ဗျာနေရာတင်ရသွားလာတာကြောက်ကြောက်နဲ့နေရတာပေါ့ကျွန်တော်တို့တောင်သူတွေကလေယာဉ်ရေသိမ့်ခြင်းတဲ့ခါကျတော့ရေသိမ့်တယ်ဆက်ကြောင်းနဲ့လာတယ်အဲဒါဆိုပြီးကြလွှတ်ရအဲဒီလိုလေးနေရတာပေါ့လေညရကြညရကြတော့လေးပါတိတ်ဆိတ်လို့အတန်တော့မကြတော့ပါဘူးဒီလိုမျိုးရှင်နေကြတော့လေ
ဟုတ်ကဲ့ကျောမျိုးပေါ်မှာအခုလက်ရှိနေထိုင်သူရှိပါသေးလား
ဟုတ်ကဲ့ဟုတ်ကဲ့ရှိပါသေးတယ်ရှိပါသေးတယ
်ဘလူများနေထိုင်နေကြပါသလဲဦးခမောင်သိ
အဲခုနေ့ချိန်မှာကတော့ကျွန်တော်တို့လေယာဉ်ရေသိမ်းချိန်ဆက်ခါကြတော့အဲလေယာဉ်လုံငန်းကွင်စပါးကြီးတွေသိမ်းလိုက်စပါးသိမ်းတဲ့အချိန်ပေါ့ရခုနေ့ချိန်ကကြတော့လေတနစ်စာ
ဟုတ်ကဲ့
ဝန်စာလေးဖုန်လုံးရေးတာသိမ်းရသိမ်းရတဲ့အချိန်ပေါ့ခုနေ့ချိန်ကတော့
ဟုတ်ကဲ့ဦးခမောင်သိန်းတို့ဒီရောဒေတာပတ်ဝန်းကျင်မှာဒီပြောရရင်တော့အိုးအိမ်ပစ်ပြီးတော့စွန့်ပြီးတော့ကိုယ်ကိုကိုယ်မှမနေရဲလို့ထွက်ပြေးလာကြတဲ့ဒီစေဘေးဒုက္ခတဲ့စခန်းကြီးရှိတယ်လို့ကျွန်တော်သိထားပါတယ်ဆိုတော့စခန်းဘယ်နှခုလောက်များရှိပါသလဲဦးကမောင်သိ
စခန်းကကျွန်တော်တို့6ခုလောက်ရှိတယ်ဗျာဆောင်းမြင်နေပါကျွန်တော
်လူဦးရေအနေနဲ့ဆိုရင်ဟုတ
်လူဦးရေအနေနဲ့ဆိုရင်ကျွန်တော်တို့ရှိမှာဆိုရင်ရှိတော့အဲထောင်ခန်းတော့ရှိမှာပေါ့ဗျာစခန်းကြီးအကန့်နဲ့ဝဲရခါကြတော့ကျွန်တော်အဲ့လိုပဲခံမှတ်မိတယ်ဗျာ
အဲ့လူတွေဘယ်လိုများနေစတူကနေထိုင်နေကြတယ်လေဦးခမောင်သိန်းသူတို့အတွက်အစားစရာဟလာယာဒီဂုတုတန်ကကာဝယ်ဖို့အမိုးကအဝတ်အထည်စသည်အားဖြင့်အဲ့လိုလိုလိုအပ်တဲ့ပစ္စည်းတွေကိုရနေပါရဲ့လား
အဲရနေပါရဲ့လားဆိုတဲ့ကျွန်တော်တို့အစောပိုင်းကရထားတဲ့ရစ်ကာတို့အဝတ်အထည်တို့လည်းပဲကျွန်တော်တို့ရှင်းတန်းနေရတာပေါ့ဗျာခုနေချက်ကတော့အသွားလာတွေကလည်းအားလုံးခက်ခဲနေတဲ့ခါကြတော့ဘလုံးမှရဖို့အကွက်လည်းမရှိပါဘူးခုနေကတော့
ဆိုတော့ဒီကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကရောအကူအညီပေးတာရှိပါသလားဦးကမောင်သိ
အာနာသိန်းကဇာကတော့ကျွန်တော်တို့လမ်းနေတွိုင်းလာရေးတွေကျွန်တော်တို့ကောင်းတဲ့ခါတော့ကတော့ကျွန်တော်တို့ရပူပါတယ်တစ်ခါတော့ကျွန်တော်တို့ဒီခါတွေကျွန်တော်ရပူပါတယ်ဒီစေပိတ်ဆောင်တွေအတွက်ပေါ့လေ
ဟုတ်ကဲ့နောက်ပိုင်းကြတော့
အာနောက်ပိုင်းကျတော့ခုနှစ်ခါကျတော့ဘေကားမှာကျွန်တော်တို့ဘာလို့လာလို့မရတဲ့ခါကျတော့ကျွန်တော်တို့ဘာထောက်မှန်အကူအညီတွေကျွန်တော်တို့မရတော့ဘူးပေါ့ဗျာဒီနာကကျွန်တော်တို့ဝမ်းကျင်ကပေါဝမ်းကျင်ကယူရတွေကနေထောက်ပံ့တဲ့ဆန်လို့စီးတို့အဝဲထဲတို့ဒီလိုတော့ပဲကျွန်တော်တို့ရှင်းတန်းနေကြတာပေါ့ဈေးပိဆောင်နေရတော့
အဲ့ဒါတွေကရောလက်ရှိမှာလုံလောက်ပါသလား
လက်ရှိမှာကတော့လုံလောက်တယ်လို့တော့မဟုတ်ဘူးကဗျာအသက်ရှင်ရင်းရက်တည်းလို့ပဲကျွန်တော်တို့ကတော့ဒါပေမဲ့ဒီလိုအချိန်ကမျိုးမှာတော့ခုကတော့ဩစပါးတွေလည်းပေါ်နေပြီဆိုတော့ကကြတော့အဲဆက်မိတယ်လို့ပဲပြောရမှာပေါ့ဗျာ
အဲ့ဒါကဘယ်လောက်ထိဟုတ်ကဲ့ဘယ်လောက်အချိန်ကာလဘယ်လောက်ထိကာမိနေနိုင်ပါမလဲ
အချိန်ကာလဘယ်လောက်အထိလဲဆိုလို့ရှိရင်တော့သူကတော့ပြအခုကတော့သဘောတူပုံပြီးဆိုချင်တော့ကျွန်တော်တို့အဲဒီကနေရာကြီးထောက်ပံ့ကြတယ်ဆိုရင်ကျွန်တော်တို့တနည်းနည်းပါတော့ကျွန်တော်တို့ကာမိနေအောင်ကျွန်တော်တို့ဖြစ်နေပါတယ
်ဟောဟုတ်ကဲ့
ဒီလေတွေ့တယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ခမောင်သိရင်ကျွန်တော်ကိုဒီရောမျိုးရဲ့တခါရောမျိုးပတ်ဝန်းကျင်ဒေတာတွေရဲ့အခြေနေစဒူကတွာလာနေထိုင်လုကင်ကြတဲ့အခြေအနေလေးကျွန်တော်ကိုမျက်စီနဲ့မြင်အောင်ပြောပြပေးပါလားဘလူများနေစဒူကနေထိုင်တွာလာလုကင်နေကြပါသလဲ
ကျွန်တော်တို့ရှိရဒီနာဒေတာလူတွေကတော့လေယာဉ်လုံးဝခွင်တွေကြီးလင်းကြတာလုကင်စတော့ကြတာဆိုတော့ဒီအခုနေချိန်မှာတော့ကျွန်တော်တို့ဇဘာသိမ့်မှာပေါ့ဗျာအဲဇဘာတွေရလာမယ်ဇဘာတွေရပြီးရင်ကျွန်တော်တို့အဲနေ့တည်းကဆိုလို့ရှိရင်တော့ကျွန်တော်တို့တော့ပါလေရာကျွန်တော်စောင်းသိနေလို့ခေါ်တော့ပေါ့စောင်းသိနေတယ်ကျွန်တော်စက်ကပြုတ်ကြတာအဲဒီလိုသမီးဒီနေ့အချိန်ခါတော့မျိုးစာ81ကိုတတိဆရာကရောကျွန်တော်တို့တော့မယုံနိုင်လဲဝအံ့ဩမိတယ်လေကျွန်တော်တို့တောင်သူလူအစ်စ်ကတော့တော့တော်ကြီးကြီးမမအခက်ခဲပါပဲကျွန်တော်တို့လုံးမစဘာသွေးပြီးရင်ကျွန်တော်တို့နောက်တဲ့စက်မဲ့သိနေမျိုးတော့ကျွန်တော်စဉ်းစားလို့မရပါဘူးအဲကျွန်တော်တို့ခုလိုမျိုးစဘာသိနေတယ်စဘာတွေကျွန်တော်တို့သိချင်ရောက်ပြီးသိနေတယ်သိလို့သိတဲ့ပုံမှာကျွန်တော်တို့ကအထူးစစ်တွေရောက်လာတယ်ဘယ်နာရောက်ပြီဘေးရွာတွေရောက်ပြီဆိုရင်ပြည်ကြလွှတ်ကြတာပေါ့ဗျာဒီကအခုလုံဝကွင်းကိုခဏထားပြီးတော့မှကိုယ့်အစ်စ်အန်ဒီကိုအန်ဒီမဖြစ်အောင်ကျွန်တော်ရှောင်ရှားပြီးတော့မှကျွန်တော်တို့သိနေကြတော့သွားလာကြပေါ့ခုနေကြတော့လဲပါဒါညကြလဲပါအခုမနေနေဒီလိုသေးချောင်းတွေရောက်လာရေးဆိုရင်မနေရကြဘူးပေါ့ဗျာအဲ့တော့ပြည်ကြလွှတ်ကြဟိုရဝေးကဆွေမျိုးတွေရှိဦးသွားကြလာကြမင်းစရာတော်ရီမှာတော်ပေါ်ရီမှာခိုးကြဒီလိုပေါ့လေဒိုရီနေကြတာပေါ့ ကျွန်တော်လည်းကြုံခဲ့ပြီလေကျွန်တော်တို့ကလေ
Okay
ဆိုတော့စစ်ကြောင်းနေထိုးစစ်စင်နေဆိုတော့သူတို့ကဘာလာလောက်တာလဲဥက္ကမောင်တင်သူတို့ဘာတွေလောက်ကြတယ်လဲသူစစ်ကြောင်းနေကဘာလာလောက်တယ်ဆိုရှင်သူတို့တော်လိုင်းရုံးပေါ်ရဲပေါ်တွေကိုလာရှာတယ်လို့ပဲကျွန်တော်ကျွန်တော်ပဲနားလဲတယ်ကြာအဲ့လိုပဲအဲ့လိုပဲသိနေတယ်ကျွန်တော်ကျွန်တော်စစ်တဲရတော့အဲ့ဒီလိုလာရှာတဲ့အခါမှာဒီတကန်နေပေါ့လေဟလာရတုရတာဒီတကန်တွေ จုံတွေ့ရတာတွေကရောဘယ်လိုများရှိတယ်လို့ခမောင်သိကိုထိုင်တိထားပါတယ်လေအဲဒီလိုလာဆက်ရကြရတော့จုံတွေ့ရတယ်ရက်ရွာတွေရတော့မြစ်စုတင်ကနာနားတင်ငယ်ပေါ့ဗျာပြီးကြတော့ကြနေကြတာပေါ့အဲ့အိုးရင်ဆုံးပြီးတော့မှာကြောက်ကြလာနေကြတာပေါ့ဗျာဖန်စီခဲရတာတွေရောရှိဘူးပါလားရှိဘူးပါလေကျွန်တော်ဒီတမှာရှိဘူးပါလေဖန်စီကန်တာတွေဆုံးဆုံးမသွားတာတွေရှိဘူးပါလေရှိဘူးပါလေနောက်ဟိုဘက်ကဘာလဲ
ကျွန်တော်တို့ကတော့ကိုအင်းနေရာဒီကိုပြစ်ပြီးတော့မှသွားတဲ့ခါကကြတော့အဲအင်းနေရာတွေကိုဝင်မွေးရတော့ပစ္စည်းတွေယူသွားတာတော့ဒါကြီးလဲကျွန်တော်တို့ကြုံခဲ့ရတာပါပဲရှိနေတာပဲကျွန်တော်တို့ဒေသမှာတော့ဟုတ်ကဲ့ဆိုတော့ဥက္ကမောင်သိရင်ဒီလိုအခြေအနေမျိုးကနေပြီးတော့ဟလာအေးအေးချမ်းချမ်းနဲ့နေထိုင်လုပ်ကင်စားတောက်နိုင်တဲ့အခြေအနေမျိုးပြန်ရောက်ဖို့အတွက်ဆိုရင်ဘယ်လိုများဖြစ်စေချင်လဲ
တို့လုပ်ခြင်းနဲ့မော်ဒကမှာအေးအေးလေးလေးအနားယူခြင်းနဲ့အဲဒီလိုဝက်ရကိုစိတ်ရမယ်ဒီညာလေးတွေကိုကျွန်တော်တို့အေးအေးလေးလေးကျွန်တော်တို့ဆက်ပြုတ်ခြင်းနဲ့အဲဒေါ်လေးနေခြင်းနဲ့ပေါ့ရတော်လိုင်းကိုလည်းကျွန်တော်တို့က
ဟုတ်ကဲ့ပြောပါဦးခင်ဗျာလေ
ဒေါ်လိုင်းကိုလည်းကျွန်တော်တို့ကတော့ဘလဝက်ပြည့်တယ်တောင်ဝင်ထွက်တဲ့ပုံပေါ်လေးကတော့ဟိုမြင်းနဲ့ဆက်ဆံပြီးတော့နေတဲ့ကိစ္စမျိုးဘလဝက်ပြီးပြီပေါ့ဗျာအဲညင်းနဲ့လောက်ကပြီးပြီဘလဝက်ပြီးပြီကျွန်တော်တို့ကတော့ဟိုရက်သွားစေချင်တယ်ပေါ့ဗျာဒီလိုမျိုးဒီလိုမျိုးပဋိပက္ခတွေကိုကျွန်တော်တို့ကတော့
ဟုတ်ကဲ့ဆိုရက်သွားစီခြင်းနဲ့ဆိုတော့ဥက္ကမောင်သိန်းတကယ်လို့များဟလားဥက္ကမောင်သိန်းတို့ဒေတာဘက်မှာအခုလိုမျိုးစစ်တပ်ကအာဏာသိမ်းထားတာကိုစန့်ကျင်ပြီးတော့အရာကိုပြန်ပြီးတော့ခုခံတာတွန်းလှန်တာအဲ့ဒါမျိုးမလုပ်ဖဲနဲ့ဟလားပြောရရင်တော့ညှိလိုက်မယ်ဆိုရင်ကောဒီအတိုင်းပဲပုံမှန်အတိုင်းစစ်တပ်ကိုစန့်ကျင်မနေတော့ဘဲနဲ့ကိုယ့်ဘက်တော့ကိုယ်ပဲညှိနေလိုက်မယ်ဆိုရင်ကောအဲ့ဒါဆိုရင်ကောဥက္ကမောင်သိန်းဘယ်လိုသဘောရလဲပြီးမတော့နိုင်ဘူးလား
အဲ့ဒါဆိုရင်တော့ကျွန်တော်အမြင်ပြောရင်တော့တာဝန်မကြီးတဲ့လူသားပြောဖြစ်သွားမှာလို့ကျွန်တော်ဘယ်လိုပဲနားလဲလေ။ဘယ
်လိုမျိုးတာဝန်မကြီးဖြစ်သွားမှာလဲကမောင်ဒီ
။တိုင်းပြည်အတွက်တော်တော်ကောင်းပါဗျာ။ခုရရအတွက်တော်တော်ကောင်းမခုမြို့နယ်အတွက်တော်တော်ကောင်းပါဗျာ။ဒီလိုမျိုးဆိုးသွမ်းနေခဲ့အချိန်မှာမှန်မှန်ကန်ကန်သုံးသပ်ပြီးတော့မှအပြင်းမတစ်ခုရအောင်တော့ကျွန်တော်တို့လုပ်ကျင်နေလို့ကျွန်တော်တဘောတော့အဲ့လိုပဲမြင်ပါလေ
။ဟုတ်ကဲ့။ကျွန်တော်ကမောင်သိဆိုလိုချင်တာကဟလာအခုကတော့ကိုဒေတာမှာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ပြီးတော့ခုခံတွန်းလှန်တာတွေရှိနေတဲ့အတွေ့အခုလိုမျိုးဘေးဒုက္ခတွေကြုံနေရတာတွေရှိတယ်ဆိုတော့အဲ့ဒီဘေးဒုက္ခတွေကြုံနေရတဲ့အခြေအနေမှာလည်းပဲဟိုစစ်တပ်ကအာဏာသိမ်းတာကိုတော့စန့်ကျင်တဲ့ကိစ္စစန့်ကျင်တဲ့လိုရွက်တွေကိုရပ်မသွားဘူးလို့ရပ်မသွားခြင်းဘူးလို့ကမောင်သိဆိုလိုချင်တာလား
အဲ့ဒါမှန်ပဲဗျအ
ဲ့ဒီလိုမျိုးလာအခုလက်ရှိရင်ဆိုင်နေရတဲ့အကျက်တဲ့အစဉ်ပြေဒုက္ခအခြေအနေကနေပြီးတော့ဟလာငြိမ်သွားအောင်အေးသွားအောင်မရက်ဘူးအေးသွားအောင်ဟလာရက်ပလိုက်မဲ့ကိစ္စကိုမရက်ဖဲနဲ့ဆက်ပြီးတော့စန့်ကျင်နေမယ်ခုခံနေမယ်တွန်းလှန်နေမယ်ဆိုတဲ့အခါကျရင်နောက်ဆက်တွဲဖြစ်လာမယ်ဒီတက်ပူဒုက္ခတွေဒီတက်ပူဆိုတဲ့ဒုက္ခတွေနဲ့ကြုံရမယ်ဆိုရင်ကောဥက္ကမုံသိဘယ်လိုသဘောရမလဲ
ဖြစ်တဲ့ဆိုတဲ့ဒုက္ခတွေနဲ့ကြုံတွေ့ရင်လည်းပဲကျွန်တော်တို့ကတော့အရှိချောက်ပြီးတော့မှကိုကြရတာဝန်နဲ့ကိုအနေနဲ့တာဝန်ကိုထမ်းပြီးတော့ကျွန်တော်တို့တော့သွားမယ်လို့သွားစီခြင်းနဲ့သွားလို့သွားမယ်လို့ကျွန်တော်တို့ပဲယုံကြည်နေကြတာ
။ဘာဖြစ်လို့အဲ့လိုယုံကြည်တာပါလဲဦးကမောင်သိ
။ဒီကိစ္စကဘယ်လိုပြောမလဲညာ။ဒီစေကောင်းဆောင်နေတဲ့စုတော်မတရားတည်းအာဏာသိမ်းအာဏာသိမ်းကိုဖြစ်လာတဲ့ကိစ္စလို့ပဲကျွန်တော်လောနာလေ။တော်လည်းအများဒီကအကုန်လုံးဝနေတယ်တော်လည်းလည်းရတယ်လို့တို့ပဲကျွန်တော်ကနားလဲတယ်။ဒါကြောင့်ဒေတလိုင်းရလည်းရှိနေဥမယ်လို့ပဲကျွန်တော်ကတို့ပဲသုံးတတ်ပါတယ်
။ဟုတ်ကဲ့။ဒါဥက္ကမောင်သိန်းရဲ့အမြင်သဘောထားပေါ့နော်။ဆိုတော့ဥက္ကမောင်သိန်းရှိနေတဲ့ဒေတာဘက်မှာဥက္ကမောင်သိန်းကိုယ်တိုင်နေဝေးဖွားနေတိုင်းကြီးပြင်းခဲ့တဲ့ဒေတာဘက်မှာကြံတဲ့ဒေတာကံအများစုကရောဥက္ကမောင်သိန်းလိုပဲကြုံတွေ့နေရတဲ့ဒုက္ခကိုကြံ့ကြံ့ခံပြီးတော့ ဆက်ပြီးရင်ဆိုင်သွားမယ်ဆိုတဲ့သဘောထားမျိုးကျန်တဲ့ဒေသခံအများစုမှာရောတကယ်ပဲရှိတယ်လို့ဥက္ကမုံသိပြောနိုင်ပါရဲ့လားခင်ဗျာ
အားရှိတယ်ပေါ့ဗျာရှိတယ်ပေါ့ရှိတယ်ပေါ့ရှိတယ်လည်းပဲကိုကြရတာဝန်ကနိုင်တယ်လို့ထိုင်နေကြတာပါပဲဗျာကျွန်တော်တို့ပဲသိပါတယ်အဲ့လိုပဲပြောလို့ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဥက္ကမုံသိရေဟလာဥက္ကမုံသိကျွန်တော်ကိုအခုလိုမျိုးဆက်သွယ်မိမြန်ခွင့်ပြုတယ်ကျွန်တော်မေးတဲ့မေးခွန်းတွေကိုဥက္ကမုံသိကဖြေဆိုပေးတယ်ဥက္ကမုံသိကလက်ရှိမှာကိုပဲဒေတာတွေမှာနေထိုင်နေတဲ့ဒေတာတွေမှာလည်းခြေနေကတည်ငြိမ်နေတဲ့ခြေနေမဟုတ်ဘူးနေစဉ်လူမျိုးဟလာရင်ဆိုင်ကြုံတွေ့နေရတဲ့ခြေနေတွေရှိတယ်ပြောရရင်တော့အချိန်မြွေအဖမ်းခံရနိုင်တယ်ဟလာကိုကိုတိုင်းဒုက္ခတစ်ခုခုကြုံတွေ့ရနိုင်တယ်နောက်ဦးကွန်မောင်သိန်းကကျွန်တော်တည်ထားသလောက်ဒီစစ်ပေးဆောင်တွေကိုလည်းပဲကွန်မောင်သိန်းကကိုတိုင်းအကူအညီပေးနေသူတူဖြစ်တဲ့အခါကျတော့အခုလိုမျိုးဆက်သွယ်မိမျက်နှာကိုဖြေချပြီးတဲ့အခါမှာကွန်မောင်သိန်းကိုတိုင်းဟလာအန်ဒီတခုကြုံတွေ့ရမှာမြို့ကိုများစိုးရင်စေရှိပါသလားခင်ဗျာဒီလိုမျိုးအမေးအပြေလုံးလိုက်တာကြောင့်ဥက္ကမုံသိန်းကိုရန်ညှိုးထားပြီးတော့ဟိုတခုခုဒုက္ခပေးမှာကိုရောစိုးရင်စေမရှိဘူးလားခင်ဗျာ
အဲစိုးလို့စိုးရင်လည်းဒါမှကျွန်တော်အဲ့လောက်ကြီးတော့ကျွန်တော်မစိုးရင်ပါဘူးဗျာဘာဖြစ်လဲဆိုတော့ရှေ့မှာကျွန်တော်တို့သိစေတဲ့လူတွေကအများကြီးဗျာသွားကြလာကြတာလေဒါလည်းကျွန်တော်စိုးရင်မယ်စိုးရင်နေဆိုရင်ကျွန်တော်အလောက်ကြီးတော့ကျွန်တော်မစိုးရင်ပါဘူ
းဟုတ်ကဲ့ပါဦးခမောင်သိခုလိုမျိုးဆက်သွယ်ပြီးတော့မိမြန်ချက်တွေကိုဖြည့်ဆို့ပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဘေးအန္တရာယ်ရန်တရာယ်အပေါင်းကကင်းဝေးပါစေကျန်းမာပါစေခင်ဗျာ
ဟုတ်ကဲ့ရပြီးတဲ့ဆင်းနေပြေးပါစေ
ဒါကတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညအစီအစဉ်မှာရှင်ရောနယ်ဒေတာကန်ဖြစ်တဲ့ဥက္ကမောင်သိန်းကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတတာဝန်ယူပြီးပထမဆုံးအကြိမ်ဖြစ်တရုတ်သမ္မတရှီချင်းဖင်နဲ့တူးချင်းဆွေးနွေးရမှာလူခွင့်ရေးစီးပွားရေးပြိုင်ဆိုင်မှုတွေနဲ့ထိုင်ဝမ်ကျွန်းအရေးအပါဝင်ကိစ္စတော်တော်များကိုအမြင့်ချက်ချက်ပုံမှန်လင်းလင်းဆွေးနွေးခွင့်ရတဲ့အတွက်ကြိုဆိုတဲ့အကြောင်းအင်ဂျီရောကပြောလိုက်ပါတယ်အမေရိကန်ရဲ့အကျိုးစီးပွားရေးစံတမိုးတွေနဲ့27ရာစုခေတ်မှာပွင့်လင်းလွတ်လပ်ပြီးမျှတတဲ့နိုင်ငံတကာစနစ်တရအတွက်စီမင်းစည်းကမ်းတွေပေါ်ပေါက်ရေးမဟာမိတ်တွေမိဖက်တွေနဲ့အတူဆက်လက်ရည်တည်သွားမှာဖြစ်ကြောင်းသမ္မတဘိုင်ဒန်အလေးထားပြောကြားခဲ့တယ်လို့လည်း3နာရီကြာကြာအွန်လိုင်းထိပ်သီးဆွေးနွေးပွဲပြီးအင်္ဂါနေ့အစောပိုင်းအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့အမေရိကန်ပြည်အစုမှာအကြီးအကျယ်ရင်းနှီးမြှုပ်နှံမှုဦးစားပေးဆောင်ရွက်နေတဲ့အချိန်ထဲမှာပဲပြည်ပမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းလက်တွဲရင်ဆိုင်မှုအလေးထားပြောခဲ့တယ်လို့လည်းအင်ဂျီရောရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ကိုဗစ်ကရောဂါကြောင့်ပိတ်ထားခဲ့ရတဲ့အမေရိကန်ကနေဒါနယ်စပ်ပြတ်သန်းသွားလာခြင်းပြန်လည်ဖွင့်လှစ်နိုင်ခဲ့ပြီးတဲ့နောက်သတင်းပတ်အနေနဲ့အကြာဒီသတင်းပတ်ထဲမှာပဲကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့အမေရိကန်ပြည်အစုဝါရှင်တန်ကိုလာရောက်ပြီး2016ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ကျင်းပမဲ့အမေရိကန်၊ကနေဒါ၊မက္ကဆီကိုသုံးနိုင်ငံထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ကနေဒါအစိုးရအတွက်အကြရိုက်စီတဲ့ပြန်ပြင်းမဲ့စွန့်ရင်အရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဆောင်ရွက်ချက်တွေဟာလာမယ့်ကြာသပတေးနေ့မြန်လင်းချင်းဆိုင်တွေ့ဆုံဆွေးနွေးပွဲအတွင်းမှာကနေဒါကိုယ်စားလှယ်ဖွဲ့ဖက်ကအထူးအလေးထားဆွေးနွေးမယ်လို့လည်းခန့်မှန်းနေကြပါတယ်။မြန်မာနိုင်ငံမှာ6လနီးပါးထိန်းသိမ်းခံရပြီးတဲ့နောက်ပြန်လွတ်လာတဲ့အမေရိကန်သတင်းသမား Danny Fenster အင်္ဂါနေ့ကပဲအမေရိကန်ကိုပြန်ရောက်လာပါတယ်။သူကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲထောင်နဲ့17နှစ်စီရင်ချက်ချခဲ့ပေမဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးအောင်လည်းဖြစ်လွတ်တော်အမှားအောင်လည်းဖြစ်တဲ့ Bill Richardson ရဲ့စစ်ဆန်ညီနှိုင်းမှုနဲ့တင်းလာနေတုန်းကပဲမြန်မာအာဏာရှင်တွေပြန်လွတ်ပေးလိုက်တာပါ။သတင်းသမားတွေအချက်လက်မှန်တွေဖော်ပြနေတာဖြစ်တာကြောင့်အနေရရှိတဲ့အတွက်အထူးကာဝယ်ဆောက်ရှောက်ဖို့လည်းသူကပြောဆိုခဲ့တာဖြစ်ပါတယ်။
ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နိုင်ကနေ9နိုင်အထိတင်ဆက်ခဲ့တာပါ။ညပိုင်းဒီရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်အထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့ပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ပီတာဟင်လေးဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ဒါရက်စမစ်ပါ။ကျွန်မကအင်ဂျင်နိုင်ပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတူတင်ပါတယ
This program has come to you from the Voice of America, Washington.